Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ American ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်ဇွန်လ15ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ24.50 လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုဗတ်တင်ကြီးထိုက်နဲ့အတူတင်ပြပေးသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအပါအဝင်ကမ္ဘာအနှံ့၅စစ်ပွဲတွေနဲ့ညှဉ်းပန်းဆိတ်နှိပ်စက်မှုတွေကြောင့်အိုးအင်စွန့်ကွက်ထွက်ပြေးရသူအရေအတွက်ဟာတန်ပေါင်း130ရှိသွားပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရုရှားကပေးပို့လိုက်တဲ့နျူကလ িয়ার ဒုံးလှည့်တဲ့ဒီဘယ်လာရုစ်နိုင်ငံကိုစတင်ရောက်ရှိနေပါပြီ။တရုတ်နဲ့ပါလက်စတိုင်းမဟာဗျူဟာမြောက်မဟာမိတ်ဖွဲ့လိုက်သလိုအမေရိကန်အစိုးရလုံခြုံရေးအရာရှိကဂျပန်ဖိလစ်ပိုင်တောင်ကိုရီးယားတို့နဲ့တွေ့ဆုံမှုဒီကနေ့တိုကျိုကိုရောက်ရှိမှာဖြစ်ပါတယ်။အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြန်မာဘက်ချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုဒုက္ခသည်တွေထပ်ပြီးတော့ထွက်ပြေးရတဲ့အခြေအနေဆိုင်ရာသတင်းပေးပို့ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။
အဲ့ကိန်းကြီးကလာမှာ KNDF နဲ့ PDF ဒီ PDF ကဝေးတက်တယ်နဲ့ဒီစစ်တပ်အခြေစိုက်စခန်းသုံးခုသူတို့ရောက်ဝင်ရောက်စီးနင်းတဲ့အခါမှာအဲတော့ဟာလေတော့ပုံမှန်ပါလား
ဆစ်ဆောင်လေးကိုကူညီပေးနေတူပြောပြပေးခဲ့တာပါရှင်အပြည့်စုံကိုမချခင်မှာနားဆင်ကြရအောင်ပါဒီနောက်မှာတော့ကလေးလုံသားနဲ့အတ္တမခိုက်စင်မှုရှိမရှိဉာဏ်ရည်ဓုနိပညာနဲ့စစ်ဆေးနိုင်ဖို့အမေရိကန်မှာနီလန်ရှာနေတဲ့အကြောင်းအာဖဂန်မှာသတင်းမီဒီယာဘာသာရပ်တင်ကြားသူမရှိသလောက်ကြဆင်းသွားတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့ Editor နဲ့ဆွေးနွေးခန်းလူဓုနဲ့ဂျမ်းမာရေးတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းဆက်တဲ့သတင်းပတ်ဆင်ခဏတွေကိုလည်းနှาศင်ချရပါမယ်အခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြုံနဲ့အတူတင်ပြပါမယ်ရှင
်ယူကရိန်းတောင်ပိုင်းအော်ဒစာမြို့ကိုရုရှားကမစ်ဆိုင်းဒုံးလက်တွေနဲ့လုံးလက်နက်တွေနဲ့ဗုံးထူးနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့13ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကိုရောင်တလုံးကိုကြီးထိမှန်ခဲ့ပြီးလူ3ဦးသေဆုံးခဲ့တယ်လို့မြို့ရင်းကအခြားလူနေအိမ်တွေနဲ့ဈေးဆိုင်တွေလည်းပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ကယ်ဆယ်ရေးသမားတွေကအပြက်အစီးတွေအောက်မှာပိတ်မိနေသူတွေရှိမရှိဆက်လက်ရှာဖွေနေပါတယ်။ယူကရိန်းရှေ့မြောက်ဒေသကဆူမီဒေသမှာလည်းရုရှားကမစ်ဆိုင်းဒုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားနိုင်ငံကပေးပို့လာတဲ့နည်းပြူဟာမြောက်နျူကလ িয়ার ထိပ်ဖူးတဒုံးလက်နက်တွေဘယ်လာရုစ်နိုင်ငံကိုစတင်ရောက်ရှိနေပြီလို့တမရအလက်ဇန္ဒားလူရှင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်နျူကလ িয়ার လက်နက်တွေထဲမှာ1945ခုနှစ်ကအမေရိကန်ကဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုကျက်ချခဲ့တဲ့အနုမြူဘုံးထက်သုံးစားလောက်ပြင်းတဲ့ဒုံးလက်နက်တွေပါဝင်တယ်လို့ဆိုပါရယ်စစ်မြေပြင်မှာအသုံးပြုနိုင်ပွဲရှိတဲ့ဒီနျူကလ িয়ার လက်နက်တွေကိုဆိုဗီယက်ယူနီယံပြုတ်ခွဲပြီးနောက်ရုရှားအနေနဲ့ဒါဟာပထမအဆုံးချိန်တိုက်ပီတင်ပေါက်ကိုပို့ဆောင်ခဲ့တာဖြစ်ပါရယ်ပြီးခဲ့တဲ့တောက်ကြနေတော့ကဘယ်လာရုစ်ကိုနျူကလ িয়ার လက်နက်တွေပေးပို့တော့မယ်လို့သမ္မတဗလာဒီမာပူတင်ကလည်းပြောဆိုခဲ့ပါရယ်အမေရိကန်ကတော့ဒီလိုရက်တွေကိုကန့်ကွက်ချုံချခဲ့ပေမဲ့ရုရှားအနေနဲ့နျူကလ িয়ার လက်နက်အသုံးပြုမဲ့ယူရချက်မျိုးတော့မတွေ့ရဘူးလို့ပြောဆိုထားပါရယ်
အမေရိကန်နိုင်ငံချိုင်းဖွင့်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်တောက်ချန်နေမှာတရုတ်နိုင်ငံကိုတွားရောက်ဖို့ရှိပါတယ်။2018ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံချိုင်းဖွင့်ကြီးရဲ့ပထမဆုံးတရုတ်ပြည်ခီးဖြစ်လာမယ့်ဘလင်ကင်ရဲ့ခီးစဉ်အတွင်းမှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာစေဖို့ပွင့်လင်းတဲ့ဆက်သွယ်ရေးလမ်းကြောင်းတွေထိန်းသိမ်းထားရေးဆွေးနွေးကြမယ်လို့အမေရိကန်နိုင်ငံချိုင်းဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ဒါ့အပြင်နှစ်နိုင်ငံလုံးကအလေးထားတဲ့ကိစ္စရပ်တွေကမ္ဘာလုံးဆိုင်ရာနဲ့ဒေသဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုတွေအတွက်လားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။ဇွန်လ18နဲ့19ရက်ဘလင်ကင်ရဲ့ခီးစဉ်အတွင်းဒေတာရင်းလုံခြုံရေးမူရစေဝါနှိမ်နှင်းရေးရာသီဥတုဖောက်ပြန်မှုကမ္ဘာလုံးဆိုင်ရာမက်ခရိုစီးပွားရေးတည်ငြိမ်မှုတရုတ်မှာမတရားဖမ်းဆီးခံထားတဲ့အမေရိကန်တွေအကြောင်းအပါအဝင်အမေရိကန်နဲ့တရုတ်ပြည်သူတွေကြားအပြန်အလှန်ဆက်ဆံရေးတွေအကြောင်းထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့လည်းအမေရိကန်အကြီးတန်းအရာရှိတွေကထုတ်ဖော်ပြောဆိုထားပါတယ်။တရုတ်တာဝန်ရှိသူတွေကတော့အမေရိကန်နေနဲ့တရုတ်ရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကျိုးစီးပွားတွေကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့တောင်းဆိုထားပြီးနှစ်နိုင်ငံကြားကွဲပြားနေတာတွေကိုကောင်းကောင်းမွန်မွန်ဖြေရှင်းခါပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်နိုင်ကြောင်းပြောပါတယ်။ ကွဲပြားနေတာတွေကိုထိထိရောက်ရောက်စီမံခန့်ခွဲဖို့နှစ်နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ပြီးဆက်ဆံရေးယိုယွင်းနေတာတွေကိုတည်ငြိမ်လာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်လာဖို့မျှော်လင့်ကြောင်းဘလင်ကင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ဝမ်ဝင်းဘင်းကလည်းဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
အင်ဒိုပစိဖိတ်ဒေသတွင်လူမျိုးရေးဆိုင်ရာကိစ္စတွေအတွက်ဂျပန်ဖိလစ်ပိုင်တောင်ကိုရီးယားနိုင်ငံတွေနဲ့ဆွေးနွေးဖို့သမရအိမ်ပြူတော်အမေရိကန်သမရအိမ်ပြူတော်လုံခြုံရေးအကြံပေးဂျိတ်ဆာလဗန်ကိုသမရဘိုက်ဒန်ကဆီလွတ်လိုက်ပြီးဒီကနေ့ကြာတာပတိနေ့မှာဂျပန်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ဆာလဗန်ရဲ့နှစ်ရက်ကြာဂျပန်နိုင်ငံခရီးစဉ်အတွင်းအမေရိကန်ဂျပန်ဖိလစ်ပိုင်သုံးနိုင်ငံပထမအဦးဆုံးအချိန်လူမျိုးရေးဆိုင်ရာအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်တရောက်မဲ့အကြောင်းအင်ကာနေကထုတ်ပြန်တဲ့အင်ဗီရောအမျိုးသားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေမှာပုံမှန်နဲ့ဆိုင်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်တွေကိုဒီအစည်းအဝေးတွေမှာဆွေးနွေးသွားမှာဖြစ်ပါတယ်ဒီလအစောပိုင်းကအမေရိကန်ဖိလစ်ပိုင်ဂျပန်သုံးနိုင်ငံကမ်းခြေစောက်တပ်တွေတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနဲ့အငင်းပွားမှုဖြစ်နေတဲ့နေရာအနီးပထမဆုံးအချိန်ပူးတွဲစည်းလေ့ကျင့်ခဲ့ပြီးနောက်အခုလိုအင်ဗီရောလုံခြုံရေးအရာရှိရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်းနဲ့အများစုကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွက်ဒေသတွင်းဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ထိုင်ဝမ်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့အငင်းပွားနေပါတယ်။အမေရိကန်ပြည်ထောင်စုကတော့တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာသွားလာခွင့်နဲ့လေရင်ပြန်တန်းခွင့်တွေအတွက်ငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောဆိုထားပါတယ်။
တရှိမှုဆွဲဆွဲချက်တွေနဲ့ရုရှားနိုင်ငံမှာမလနှောင်းပိုင်းကလေးကထိမ့်သိမ့်ခံထားတဲ့အမေရိကန်သတင်းတောင်အီဗန်ဂရခိုဗစ်ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုအမေရိကန်အောက်လွှတ်တော်ကအင်ကာနေမှာတညတညွတ်ထဲဆုံးဖြတ်ပါတယ်အမေရိကန်ဆိုရတာဝန်ရှိသူတွေကိုလည်းသတင်းတောက်ပြန်လွှတ်ရေးအတွက်ရုရှားဆိုရနဲ့ဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။အခုလွှတ်တော်ဆုံးဖြတ်ချက်ကိုတက်ဆက်ပြည်နယ်က Republican ကိုယ်စားလှယ် Michael McCaw ကကမကထပြုခဲ့ပြီးပါတီနယ်လုံးကအမတ်တွေကထောက်ခံကြပါတယ်။ Greg Kovich ဟာသူ့ရဲ့သတင်းအလုပ်ကိုလုတ်ကင်နေသူဖြစ်ပြီးရုရှားဆိုရရဲ့တရားဥပဒေမဲ့အကျဉ်းချမှုကိုရှုတ်ချခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ထဲမှာဂရက်ခိုဗစ်ကိုအမေရိကန်ကောင်စစ်ဝင်ယုံကအတားအဆီးကင်းကင်းနဲ့ပုံမှန်တွဲဆောင်ခွင့်ရဖို့လဲရုရှားကိုတောင်းဆိုထားပါတယ်။အခုလောလောဆယ်ထိတော့အမေရိကန်တန်ယုံကတာဝန်ရှိသူတွေဟာဂရက်ခိုဗစ်ကိုတစ်ချိန်ပဲတွဲခွင့်ရထားပြီးနောက်ထပ်နှစ်ချိန်တွဲခွင့်တောင်းခဲ့တာကိုတော့ရုရှားဘက်ကညင်းခဲ့ပါတယ်။လိန်လဲထားတဲ့ဆွဆွဲချက်တင်တဲ့အမေရိကန်နိုင်ငံသားတွေကိုဒဇာဂန်အဖြစ်ချုံနောက်ထားတဲ့ဗလာဒီမီယာပူတင်ရဲ့အကျင့်ပျက်ချဆတဲ့အစိုးရကိုအမေရိကန်အနေနဲ့တီးခံမှာမဟုတ်ဘူးလို့ပြင်းပြင်းထန်ထန်သတင်းစကားပြပို့လိုက်တာဖြစ်ကြောင်းလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအစိုးတင့်သွင်းသူမက်ကောကပြောပါတယ် Wall Street Journal ရဲ့သတင်းထောက်ဖြစ်တဲ့ Greskovich ဟာရုရှားနိုင်ငံ Rakka Transpark မြို့မှာတာဝန်ချနေချိန်မတ်လ29ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 4413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မြန်မာနိုင်ငံအပအဝင်ကဘာပေါ်မှာစစ်ပွဲတွေနှိမ့်ဆက်ညှဉ်းပန်းမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရာသီဥတုပြောင်းလဲမှုဒဏ်တွေကြောင့်ပြီးခဲ့တဲ့2022ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း108တန်းကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဗုဒ္ဓဟူးနေ့မှာအစီရင်ခံထုတ်ပြန်ခဲ့ပါတယ်ဒီအရေအတွက်ဟာပြီးခဲ့တဲ့နှစ်ကတည်းက19တန်းကျော်တိုးလာခဲ့တယ်လို့ဆိုပါတယ်
This is where we stand today. We have 110 million people.
ဩင်စွန်ကတပီယာသူအရေးအတွက်ဟာတနစ်တဲ့တနစ်တိုးလာနေပြီးအခုချိန်မှာအချမ်းဖက်တိုက်ခိုက်မှုညှဉ်းပန်းနှိပ်စက်မှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်ဩင်စွန်ကစွန်ကတပီယာသူအရေးအတွက်ဟာတန်း110ရှိသွားပြီလို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ဂရန်ဒီကပြောဆိုသွားခဲ့တာဖြစ်ပါတယ်လုံခဲ့တဲ့10နှစ်ကအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်က42.85တန်းပဲရှိခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလည်း2022ခုနှစ်ကုန်ကနေပြီးခဲ့တဲ့မေလအထိ9လအတွင်းပြည်တွင်းအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 33,100 ကျော်တိုးလာခဲ့ပြီးစုစုပေါင်းပြည်တွင်းအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 1.8 တန်းလောက်ရှိသွားပြီလို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ထဲယူကရိန်းစစ်ပွဲနဲ့ အာဖဂန်ဒုက္ခသည်တွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေအတွက်တိုးလာခဲ့ပြီးအခုနောက်ဆုံးဆူဒန်ပဋိပက္ခကြောင့်တန်130အထိတိုးလာခဲ့တယ်လို့မဟာမင်းကြီးဂရန်တီကပြောဆိုထားကြောင်းပါခင်ဗျာ
Greek ကန်ယူတန်းမှာရွှေပြောင်းနေထိုင်သူတွေကိုတင်ဆောင်လာတဲ့ငါးဘန်းတင်မော်တစဉ်တိတ်မောက်ခဲ့လို့အနည်းဆုံးလူ89ဦးသေဆုံးကြောင်းအတည်ပြုထားနိုင်ပြီးကျန်းလူအများအပြားလည်းပျောက်ဆုံးနေတယ်လို့အာဏာပိုင်တို့ကပြောပါတယ်ဘုထုနဲ့မှာလေရင်နဲ့ရဟယင်တွေအပါဝင်ကန့်ကျေဆောင်တက်ရေတက်နဲ့ကုန်တင်ဘောတွေပါဝင်တဲ့အကြီးစားရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်နေတယ်လို့လည်းပြောပါတယ်။ဂရိနိုင်ငံတောင်ပိုင်းပီလိုဖိုနီစ်ကျွန်းဆွယ်အနောက်တောင်ဘက်85ကီလိုမီတာအကွာနိုင်ငံတကာရေပြင်မှာလှေနှင်းမြုပ်ပြီးနောက်လူ104ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်။အသက်ရှင်ချင်းရည်သူတွေတဲက25ဦးဟာခန္ဓာကိုယ်အပူချိန်အလွန်အမင့်ကျဆင်းနေလို့ဆေးရုံတင်ထားရပါတယ်။မြေထဲပင်လယ်ရဲ့အနက်ဆိုင်ဆုံးနေရာတွေတဲကရေပြင်အနီးမှာလှေတိမ့်မောက်ခဲ့တာဖြစ်ပါတယ်ရှင
်။ပါလက်စတိုင်းသမ္မတမိုဟာမက်အဘစ်ဟာတရုတ်ပြည်ကိုရောက်ရှိနေပြီးတရုတ်အနေနဲ့ပါလက်စတိုင်းနဲ့မဟာဗျူဟာမြောက်မဟာမိတ်အဖြစ်ဆက်ဆံရေးထူထောင်သွားမယ်လို့တရုတ်အစိုးရကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။အခုလိုကြေညာလိုက်တဲ့ဟာအမေရိကန်ပြည်ထောင်စုနဲ့ပြိုင်ဆိုင်မှုတွေရှိနေတဲ့အရှေ့အလက်ပိုင်းဒေသအတွင်းတရုတ်အနေနဲ့နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာဩဇာလှမ်းမိုးနိုင်ဖို့နောက်ထပ်ခြေလှမ်းတစ်လှမ်းလှမ်းလိုက်တာပဲဖြစ်ပါတယ်။ပါလက်စတိုင်းနဲ့တရုတ်ဟာကောင်းမွန်တဲ့မိတ်ဆွေတွေဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပါလက်စတိုင်းသမ္မတနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။ပါလက်စတိုင်းသမ္မတဟာအင်ကာနီကစတင်ပြီးတရုတ်ပြည်ကို၃ရက်ကြာအလည်အပတ်ရောက်ရှိနေတာဖြစ်ပါတယ်။တရုတ်ဟာစွမ်းအင်ကုန်ကြမ်းရှာဖွေနေတယ်လို့သူ့ရဲ့စစ်ဖက်နဲ့အရက်ဖက်ပြည်ပတင်ပို့ကုန်တွေအတွက်လည်းဈေးကွက်ရှာဖွေနေတာဖြစ်ပါတယ်။တရုတ်နဲ့ပါလက်စတိုင်းဟာပြည်စုံနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုလားပြီးပါလက်စတိုင်းအရေးကိစ္စအတွက်ရေရှည်တည်တံ့ဖြစ်ရှင်းဆောင်ရွက်နိုင်မဲ့ကိစ္စကိုအမြန်ဆုံးပူးပေါင်းဆောင်ရွက်လိုပါတယ်လို့တရုတ်ကပြောဆိုခဲ့ပါတယ်
။အိန္ဒိယနဲ့ပါကစ္စတန်ကန်ယူဒန်ဒေသတွေမှာဘီပါဂျွိုင်းလို့အမည်ပေးထားတဲ့အင်အားဖြင့်စိုက်ကလုံးဝင်ဖို့ရှိလို့သတိပေးချက်တွေထုတ်ပြန်ထားရပြီးမုံတိုင်းကုန်းတွင်ပိုင်းကိုမဝင်မီတရက်လို့မှလူထောင်နဲ့ချီဘေးလွရာကိုရွှေ့ပြောင်းပေးထားရပါတယ်။လေပြင်းတွေဆက်တိုက်ခတ်နေချိန်မှာပဲကယ်ဆယ်ရေးစစ်သားတွေရောက်လာပြီးရွာသားတွေကိုဘေးလွရာပို့ပေးခဲ့တယ်လို့ပါကစ္စတန်နိုင်ငံဂါရိုရွာကကယ်ဆယ်ရေးစခန်းတစ်ခုမှာရောက်နေသူတဦးက AP သတင်းအေဂျင်စီကိုပြောပါတယ်။အိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်မှာတော့စိုက်ကလုန်းမုန်တိုင်းဟာဂျာတာပရင်းနေမှာကုန်းတွင်ပိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒေသခံတွေကတော့1998ခုနှစ်နောက်ပိုင်းအဆိုးရွားဆုံးမုန်တိုင်းဖြစ်တယ်လို့ပြောပါတယ်လက်ရှိအချိန်ထိတော့အိန္ဒိယမှာဘီပွားဂျွိုင်းစိုက်ကလုန်းမုန်တိုင်းကြောင့်လူ5ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်လက်ရှိမှာစိုက်ကလုန်းဟာတနာယီမိုင်90နှုန်းအထိဆက်ပြီးတော့တိုက်ခတ်နေတယ်လို့အိန္ဒိယမိုးလေဝသဌာနကလည်းပြောဆိုထားပါတယ်ရှင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုကတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။ထိုင်းမြန်မာနယ်စပ်မြန်မာဘက်ချန်ကင်းနီပြည်နယ်မဲဆက်မြို့အတွင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးဒုက္ခသည်3,000ကျော်ဟာထိုင်းနယ်စပ်ကိုဖျက်ချော်ပြီးမဲဟောင်းဆောင်ပြည်နယ်တွင်ယာယီစစ်ဘေးဆောင်ခန်းကိုဇွန်လ14ရက်နေ့ကလာရောက်ခိုးလုံနေကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကရင်နီပြည်မဲဆက်မြို့နယ်အတွင်းမှာရှိတဲ့တောင်လ BP14 မဲတနွယ်နယ်စပ်စခန်းများနဲ့မဲဆက်မြို့မရဲစခန်းတို့ကိုဂျွန်လ13ရက်နေ့အစောပိုင်းကကရင်နီတပ်မတော်ကရင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်ပြီးတော့တိုက်ခိုက်သိမ့်ပိုက်ခဲ့တာပါဒီလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မဲဆက်မြို့နယ်အတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေဟာထိုင်းနယ်စပ်မယောင်ဆောင်ပြည်နယ်တဲကိုထွက်ပြေးလာခဲ့ကြောင်းစစ်ပေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
အော်ဆင်းရင်ဒီသားမှာเนาะအခုတလတိုက်ပွဲနေ့စဉ်ရဲဖြစ်နေတာပေါ့เนาะဖြစ်နေတဲ့ခါကျတော့အော်ဒီနေ့မနက်မှာရခွတ်တဲ့3,500လောက်ဒီမက်ဆင်းဒီသားပြေးလာတယ်ပေါ့เนาะသူပြေးလာတဲ့အကြောင်းကတော့အဲ့ကိန်းကြီးဒီသားမှာ KNDF နဲ့ PDF အဒီပြည်သူ့ကော်ရေးတပ်တွေနဲ့ဒီစစ်တပ်အခြေစိုက်စခန်း3ခုသူတို့ရောက်ဝင်ရောက်စီးနင်းတဲ့ခါမှာအဲတခွတ်တဲ့ဒီ3,500လောက်မက်ဆင်းမျိုးနယ်ကိုဖပြေးတိတ်ဆောင်လာလို့သိရတယ်ခင်ဗျအော်တခွတ်တဲ့ပြေးလာတော့ဖြစ်လိဖြစ်တာမရှိဘူးဒီနေ့တော့အလုံးရင်းနဲ့ဒီမက်ဆင်းဒီသားဟုတ်ပြေးလာတာကျွန်တော်ပြေးလာတာပေါ့နော
်အခုဆိုရင်မဲဆက်မြို့ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်လဲစ ထိုင်းဘက်ကိုစစ်ဘေးရှောင်တွေထွက်ပြေးလာကြတာဖြစ်တယ်လို့လည်းဆိုပါတယ
်။ဆိုတော့စစ်ကောင်စီဘက်ကလည်းလက်နက်ကြီးနဲ့ဒီမက်ဆက်မြို့ကိုပေါ့နော်ဟိုလက်နက်ကြီးနဲ့ပစ်တာပေးရတယ်။ဆိုတော့အဲတောင်ဒုက္ခသည်တွေကလည်းသူတို့ဒီလက်ရှိရန်ဘက်ကိုပြေးလာတဲ့ပြေးလာကြတာပေါ့နော
်။မယောင်ဆောင်ပြည်နယ်အုပ်ချုပ်ရေးမှုက KNDP နဲ့အတွင်းတိုက်ပွဲများကြောင့်ရောက်ရှိလာကြတဲ့ထွက်ပြေးတိမ်းရှောင်လာသူစစ်ဘေးရှောင်ဒုက္ခသည်3342ဦးထိရှိသွားပြီဖြစ်ကြောင်းဘေးကင်းလုံခြုံတဲ့နေရာမှာထားကြောင်းပြည်내အုပ်ချုပ်ရေးမှုကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးရဲစခန်းကိုဝင်ရောက်စီးနှင်မှုတွေကြောင့်အသေးပြောက်တွေရှိပြီးလက်နက်တချို့ကိုပူးပေါင်းတပ်ဖွဲ့တွေဘက်ကသိမ်းဆည်းရမိတာတွေလည်းရှိပါတယ်။တိုက်ပွဲတွေဖြစ်ပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်တာလေကြောင်းတိုက်ခိုက်မှုတွေပါလုပ်တာကြောင့်ဒေသတွင်းစစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီးလူ3000ကျော်ကတော့ထိုင်းဘက်ကိုထွက်ပြေးခိုလုံလာကြပါတယ်။အများအားဖြင့်မယောင်ဆောင်ပြည်နယ်မက်စရီယမ်မြို့နယ်ဆောင်ရင်ကျေးရွာဘက်ကိုဝင်ရောက်ခုလုံလာကြတာဖြစ်တယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင
်။ကရင်ဒီဒေသတွင်တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုစစ်ရှောင်ထောင်ချီရောက်လာတဲ့အကြောင်းမအေးအေးမှသတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်။ကမ္ဘာနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတဲကိုတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုကလေးလုံသားဓမ္မမဟုတ်အတ္တမလုံအားခိုင်းစင်မှုတွေနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေမဖြစ်ဖို့ဆက်စစ်ဖော်ထုတ်တာမှာဉာဏ်ရည်တုအစ်မြင့် AI နည်းပညာကိုဘလို့အသုံးပြုနိုင်မလဲဆိုတာကိုအမေရိကန်အမိမြေလုံခြုံရေးဌာနကနီးလန်းရှာဖွေနေပါတယ်ဒီအကြောင်း VOA သတင်းထောက်ဂျူလီယာထပ်ဖို့ပေးပို့တဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးပါမယ်ရှင်
နစ်စင်ကဘာတဝန်းကကလင်းငယ်တန်းပေါင်းများစွာဟာမတရားဖိနှိပ်တဲ့လုပ်ငန်းခွင်တွေမှာအဓမ္မလိုအားခိုင်းစေခံနေကြပါတယ်။ဒီထဲမှာအသက်9နှစ်နဲ့18နှစ်ကြားကလင်းငယ်တန်း160လောက်ပါတယ်လို့ပြည်ဆိုင်ရာလုံခြုံရေးအဖွဲ့အယာလိုနဲ့ကုလသမဂ္ဂကလင်းမြရန်ပုံငွေအဖွဲ့ UNICEF တို့ကနောက်ဆုံးထုတ်ပြန်တဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ကလင်းငယ်တွေမတရားခိုင်းစေခံနေရတဲ့ခြေနေတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးအလေဟန်ထရိုမီယိုကက်စ်ကကျွမ်းကျင်လုပ်ငန်းအဖွဲ့တစ်ခုဖွဲ့လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တင်သွင်းတဲ့ကုန်ပစ္စည်းတွေထဲမှာကလေးလူသမားတွေသုံးပြီးထုတ်ထားတဲ့ပစ္စည်းတွေမပါအောင် AI ဉာဏ်ရည်ထုအစ်မြင့်နည်းပညာကိုသုံးပြီးရှာဖွေစစ်ဆေးဟန်တားနိုင်ရည်နှီးလန်းရှာဖို့ဖြစ်ပါတယ်
။ We will seek to deploy AI to more ably screen cargo.
အဲ့မှာလောကခိုင်းစင်မှုနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေတင်သွင်းလာရင်တော့ရှာဖွေဖော်ထုတ်နိုင်အောင်စမ်းစစ်နိုင်မယ် AI နည်းပညာအသုံးပြုဖို့ကျွန်တော်တို့ကြိုးစားနေတာပါ
ဒီနေ့ကခလေးလုံအားအာရမအသုံးပြုမှုတွေကိုကာကွယ်ရမှာအများကြီးအထောက်အကူဖြစ်နိုင်တယ်လို့အလို့သမားဝန်ကြီးဌာနရဲ့နိုင်ငံတကာရေးရာဒုတိယဝန်ကြီးတယလီကပြောပါတယ
် For example looking at cobalt that might be mined in the Democratic Republic of Congo
ဥပမာ Congo Democratic Republic နိုင်ငံမှာတူဖော်ပုံရတဲ့ကိုဘောတတ်ထုကိုကြည့်ပြီးတော့ဒါကိုတရုတ်ပြည်မှာ Lithium Ion Battery ဖြစ်တဲ့ပြောင်းလဲထုတ်လုပ်ပြီးအမေရိကန်ပြည်ထောင်စုမှာသုံးတဲ့မော်တော်ကားဘက်ထရီတွေအဖြစ်မတင်သွင်းခင်ဘလိုနေရာမှာဘလိုတူးဖော်ပြီးဘလိုပြောင်းလဲထုတ်လုပ်ခဲ့တာလဲဆိုတာစမ်းစစ်နိုင်ပါတယ်
။ဒီလိုစမ်းစစ်ရမှာ AI နည်းပညာကအထောက်အကူဖြစ်တယ်ဆိုပေမဲ့တတိချာအမှန်ယူလို့မရတယ်လို့တေချာကယူဆိုင်စမ်းစစ်တာတွေတော့လုပ်ရလိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးပါတယ်
။ I do know it has to learn the environment
ဘဝကြီးမှာစိတ်မနေလေးလာရမယ်ဆိုတာကျွန်တော်တို့နားလည်ထားပါတယ်။ဥပမာတရုတ်လိုနေရာမျိုးကိုလေးလာတယ်ဆိုရင်တရုတ်နိုင်ငံတွေကနေအချက်အလက်တွေမှန်မှန်ကန်ကန်ရဖို့ဘလောက်ခက်ခဲတယ်ဆိုတာသိထားကြတဲ့အတိုင်းပဲ AI နည်းပညာနဲ့စမ်းစစ်ထားတဲ့အချက်အလက်တွေမှန်မှန်ဆိုတာကိုဘသူကအတည်ပြုပေးနိုင်မလဲဆိုတာတွေလိုအပ်ပါတယ်
။ဒါကြောင့်ဒီနေရာမှာနည်းပညာနဲ့အတူအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေကအရေးကြီးတယ်လို့တရားလီကပြောပါတယ
်။ We need governments and companies being willing to take the steps
အစိုးရတွေကုမ္ပဏီတွေအနေနဲ့ဥပဒေစည်းမျဉ်းတွေချမှတ်လက်တွေ့အကောင့်ထဲပေါ်လိုက်ပါဆောင်ရွက်လိုတဲ့စိတ်ဆန္ဒရှိဖို့လိုပါတယ်
။အခုဖွင့်စည်းလိုက်တဲ့ AI နည်းပညာကျွမ်းကျင်လုပ်ငန်းအဖွဲ့အနေနဲ့သူတို့ရဲ့ရှာဖွေတွေ့ရှိမှုတွေကိုလာမယ့်လတွေအတွင်းမှာအမိမြေလုံခြုံရေးဌာနကိုပြန်လည်အစီရင်ခံကြရမှာဖြစ်ပါတယ်ရှင်။
မခင်ဖြူထွေတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အာဖဂန်နစ္စတန်နိုင်ငံတွင်းမှာသတင်းပညာသင်ကြားတဲ့သူမရှိသလောက်ရော့ချလာနေတဲ့အကြောင်းပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာတချိန်ကလူငယ်အမျိုးသားအမျိုးသမီးတွေစိတ်ဝင်စားလူကြိုက်များခဲ့တဲ့သတင်းမီဒီယာဘာသာရပ်ဟာတာလီဘန်လက်ထက်သတင်းလွတ်လပ်ခွင့်အပေါ်ပိတ်ပင်ချုပ်ချယ်တာတွေနဲ့အမျိုးသမီးတွေကိုအစ်မမြင့်ကိုလိပ်ပညာရပ်သင်ကြားခွင့်ပိတ်ပင်တာတွေကြောင့်ကျောင်းတွေမှာသင်ကြားသူမရှိလောက်အောင်ကျဆင်းသွားပါတယ်Shasta Sadet Lami သတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
လွန်ခဲ့တဲ့နှစ်အနည်းငယ်ကဟရတ်မြို့မှာရှိတဲ့ School of Journalism သတင်းပညာရပ်တင်ကျောင်းမှာကျောင်းသားတွေနဲ့ပြည်နေခဲ့ပြီးသတင်းလုပ်ငန်းဟာလူအများစိတ်ဝင်စားနှစ်သက်တဲ့အသက်မွေးဝမ်းကြောင်းပညာရပ်တစ်ခုဖြစ်ခဲ့ပါတယ်။အခုတော့ Kekshan Sheikh တက္ကသိုလ်မှာသတင်းပညာရပ်ကိုသင်ယူဖို့စင်ရပေးသွင်းတဲ့ကျောင်းသားမရှိသလောက်ဖြစ်နေပါတယ်။ဒီလိုအခြေအနေဟာပြည်내တစ်ခုလုံးတတိုင်းပြည်လုံးမှာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သတင်းလုပ်ငန်းတွေအပေါ်တင်းကျပ်ချုပ်ချယ်တာတွေနဲ့အမျိုးသမီးတွေကိုအဆင့်မြင့်ကောလိပ်ပညာရပ်သင်ယူခွင့်မပေးတာကြောင့်ဖြစ်ပါတယ်။ Kekshan Sheikh တက္ကသိုလ်ရဲ့တာဝန်ရှိသူတစ်ဦးဖြစ်တဲ့အလီအာမက်စတရီကအခုလိုပြောပါတယ်
။ Every stage of journalism
ကျွန်တော်တို့တက္ကသိုလ်နဲ့အခြားတက္ကသိုလ်တစ်ခုနှစ်ခုမှာလည်းသတင်းပညာရပ်အတွက်စင်ရင်ပေးသွင်းတဲ့ကျောင်းသားအရေးအတွက်ကတိတ်နေလွန်းတော့ကျွန်တော်တို့အတန်းတွေကိုဖျက်လိုက်ရပါတယ
်။သတင်းလုပ်ငန်းတွေကိုဝင်ရောက်သွားတဲ့ကျောင်းသူကျောင်းသားတွေပြောတာကတော့သတင်းလုပ်ငန်းတွေကိုတင်းကျပ်လွန်းတာရဲ့သတင်းလုပ်ငန်းကစီးပွားရေးအရာဝင်ငွေမကောင်းတာရဲ့ကြောင့်သတင်းလုပ်ငန်းတွေကိုမလိုက်စားခြင်းကြတော့ဘူးလို့ပြောပါတယ်။ Harak တက္ကသိုလ်ကသတင်းမီဒီယာကျောင်းသား Abdul Wasi ကအခုလိုပြောပါတယ်။
အမျိုးသမီးသတင်းတောက်တွေဒါမှမဟုတ်သတင်းပညာရပ်ကိုတင်ကြားလိုတဲ့လူငယ်တွေကစိတ်ဝင်စားကြတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့တင်းကျပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆွဲမှုတွေကြောင့်ဖြစ်ပါတယ်
။တာလီဘန်တွေပြန်လည်မဝင်ရောက်ခင်ကခရမ်မျိုးမှာသတင်းမီဒီယာမျိုးစုံရှိခဲ့ပါတယ်။သတင်းဝက်ဘ်ဆိုက်80လောက်နဲ့အခြားပုံနှိပ်သတင်းစာဆောင်တွေလည်းရှိခဲ့ပါတယ်။အခုတော့ဒါတွေဟာကျဆင်းသွားပြီလို့သတင်းသမားများအစည်းအရုံးကပြောပါတယ်။သတင်းမီဒီယာနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုတာလီဘန်တွေကတော့လက်မခံပါဘူး။သတင်းမီဒီယာတွေကိုကူညီအားပေးဖို့လှုံ့ဆော်နေပါတယ်လို့ဟရတ်မြို့မှာရှိတဲ့တာလီဘန်သတင်းနဲ့ရည်ကျင်းမှုဌာနရဲ့ညွှန်ကြားရေးမှူးအာနီမူဟာဟခနီကပြောပါတယ
်။
သတင်းမီဒီယာသမားတွေနဲ့ဆွေးနွေးပြီးတော့သတင်းရယူနိုင်ခွင့်တွေ၊ငွေကြေးလိုအပ်မှုတွေစတဲ့သတင်းလုပ်ငန်းဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့လုပ်နေရပါတယ
်။ဒါပေမဲ့နောက်ထပ်မေးခွန်းတစ်ခုကတော့သတင်းမီဒီယာလုပ်ငန်းတွေဆက်ပြီးရှင်သန်နိုင်ပါအောင်မလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။ TV ရုပ်သံသတင်းတောက်ဇာမိုင်းအစီကတော့
အစင်ဂျာနယ်လစ်ချုပ်နဝိုင်
သတင်းလုံးနဲ့ပတ်သက်ပြီးအနာဂတ်ကိုမမျှော်မှန်းနိုင်တဲ့အတွက်ဘယ်သူမှမလုပ်ချင်ကြတော့ပါဘူး။အနာဂတ်ကိုမြင်နိုင်မယ်ဆိုရင်သူတို့သတင်းပညာရပ်ကိုသင်ကြားပြီးသတင်းအလုပ်ကိုလုပ်ကြမှာပါ
။သတင်းပညာရပ်ကိုသင်ကြားတဲ့ကျောင်းသားနည်းလာတာနဲ့သတင်းတိုက်တွေပေးရတာသတင်းလုပ်ငန်းတွေကျဆင်းလာတာကြောင့်ဟရတ်မျိုးနဲ့အာဖဂန်နစ္စတန်တဝမ်းမှာပရိသတ်တွေအတွက်သတင်းရရှိနိုင်မှုကျဆင်းလာပါတယ
်။ကိုဆောင်မိုးချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်တာရှင်တို့အခုနားဆင်နေချက်ရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့အမေရိကန်ဆိုင်ရာသတင်းဆောင်မတပုတ်ကိုနားဆင်ချက်ရအောင်ပါ။အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာရက်ွက်အင်အားစီမံခန့်ခွဲရေး HOA အသင်းကပြဋ္ဌာန်းထားတဲ့လမ်းဘေးနေအိမ်ဝိုင်းရှိမြင်းနစားတွေမှာမြက်ခင်းစိမ့်အစာတခြားအပင်တွေစိုက်ခွင့်မရှိဘူးဆိုပြီးပြဋ္ဌာန်းထားတဲ့ဥပဒေကိုတဘာဝပဝင်ချင်းထိမ့်သိမ့်တဲ့ဇနီးခင်ပွန်စုံတွဲကပြောင်းလဲလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက် Dora Makura သတင်းပေးပို့ထားတာကိုကိုခင်မောင်စုမင်းပြောပြထားပါတယ်ရှင်
Maryland ပြည်နယ်မှာ Janet နဲ့ Jeffrey Cross တို့ဇုံတွဲနေထိုင်တဲ့နေအိမ်ဝိုင်းရှိလမ်းဘေးမျက်နှာစာနေရာရှိဌာနမျိုးရင်းသဘာဝသစ်ပင်တွေကိုရှင်းလင်းပြီးတခြားအိမ်တွေရှိကလို့မျက်ခင်းစိမ့်တွေနဲ့အစားထိုးဖို့ Maryland ပြည်နယ်ရက်ွက်အင်ယာစီမံခန့်ခွဲရေး HOA အသင်းကအမိန့်ထုတ်ထားပါတယ်HOA ဆိုတာကလည်းရက်ွက်အတွင်းလူနေအိမ်တွေကိုစီမံခန့်ခွဲဖို့ရက်ွက်ထဲကအိမ်ရှင်တွေနဲ့ပဲဖွဲ့စည်းထားတာဖြစ်ပါတယ် HOA အသင်းရဲ့အမိန့်ကို Janet နဲ့ Jeffrey Cross တို့ကလက်မခံဘဲအာခံလိုက်ကြပါတယ် Jeffrey Cross ကသူတို့ရဲ့အိမ်ရှိကတဘာဝဌာနမျိုးရင်းသစ်ပင်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
And this is a native beer.
ဒါကတော့တဘာဝဌာနမျိုးရင်းဘီယက်ဒက်တန်ဖြစ်ပြီးဖမ်းပွင့်အဖြူတွေပွင့်ရင်ဝိမုံကူးတဲ့ပြားကောင်တွေကတိတ်ကြိုက်ကြပါတယ်
။ရက်ွက်အတွင်းတခြားအိမ်ကြီးချင်းတွေလိုဖန်တီးထားတဲ့မျက်ခင်းစိမ့်တွေမဟုတ်ပဲဂျဲနက်နဲ့ Jeffrey Cross တို့ရဲ့နေအိမ်ဝိုင်းရှေမှာတော့တဘာဝပြားတွေလိပ်ပြာတွေနဲ့ငှက်တွေအတွက်အစာအာဟာရတွေပံ့ပိုးပေးနိုင်တယ်လို့ခိုးအောင်စရာလည်းဖြစ်တဲ့ဌာနမျိုးရင်းပန်းပင်တွေနဲ့အပင်ငယ်တွေကိုတွေ့ရှိနိုင်ပါတယ်။ဒါနဲ့ပတ်သက်ပြီး Jeffrey Cross ကအခုလိုပြောပြပါတယ
် We have tons of birds and
ကျွန်တော်တို့စီကိုငှက်တွေအများကြီးလာပါတယ်နောက်ဆိုရင်ပန်းပွင့်တွေလည်းအများကြီးပွင့်တော့မယ်ဒ လိပ်ပြာတွေလည်းအများကြီးအင်းဆက်တွေကလည်းအပင်တွေကြားမှာတွာလာနေကြပါတယ်။ရုံကလေးတွေဆိုရင်လည်းအဲ့ဒီအပင်တွေအောက်မှာတွင်းတူးနေကြပါတယ်
။ We started planting native plants to, and
ကျမတို့ကဌာနေမျိုးရင်းအပင်တွေကိုစိုက်ပြီးတော့ပိုးသက်ဆေးတွေဓာတုမီယောစာတွေမတုံးတဲ့အတွက်ပြားတွေလိပ်ပြာတွေနဲ့ငှက်တွေချက်ချင်းကိုရောက်လာကြတာပါ။
သူတို့ရဲ့အဲ့ဒီလိုအပင်တွေစိုက်ထားတာကိုအိမ်နီးချင်းတဦးကမကြေမနက်ဖြစ်ပြီးတိုင်ကြားတဲ့အတွက်ကြောင့် HOA အသင်းကနေ Cross to ဇုံတွဲရဲ့အိမ်ရှိကအပင်တွေရှင်းလင်းပြီးအဲ့ဒီအစားအများနည်းတူမြက်ခင်းစိုက်ရမယ်လို့အမိန့်ထုတ်လိုက်ပါတယ်။ဒါပေမဲ့လည်းသဘာဝမျိုးရင်းအပင်တွေကိုဂရုတစိုက်စိုက်ထားတဲ့ Cross to ဇုံတွဲကတော့အဲ့ဒီအမိန့်ကိုလိုက်နာဖို့ညှင်းပယ်လိုက်ပါတယ်။
We knew we were doing things that were beneficial for the environment.
ကျမတို့ရဲ့အခုလုပ်ရကတဘာဝပတ်ဝန်းကျင်အတွက်အကျိုးများတယ်ဆိုတာသိပါတယ်။ဒါကြောင့်လည်းကျမတို့ဖန်တီးထားတဲ့အရာတွေကိုဖျက်ပြစ်ရမယ်ဆိုတာဟာအခြေခံကမှားနေလို့ထင်ပါတယ်
။အဲ့ဒီလိုနဲ့သူတို့ဇုံတွဲဟာဥပဒေကြောင့်အရာ3နှစ်တိတိခက်ခက်ခဲခဲရင်ဆိုင်ခဲ့ကြပြီးတဲ့နောက်သူတို့ရဲ့ဌာနမျိုးရင်းသစ်ပင်လေးတွေဆက်လက်ထားရှိခွင့်ကိုရရှိပြီးအနိုင်ရသွားပါတယ်။ရက်ကွက်ထဲကတခြားအိမ်တွေလိုမြက်ခင်းတွေပဲစိုက်ရမယ်ဆိုတော့ HOA ရဲ့ညွှန်ကြားချက်ကိုလိုက်နာစရာမလိုတော့ပဲဌာနမျိုးရင်းသစ်ပင်တွေစိုက်ပျိုးခွင့်ကိုပြည်내အစိုးရကနေခွင့်ပြုလိုက်ပါတယ်။အဲ့ဒီလိုပြည်내အစိုးရကနေခွင့်ပြုအမိန့်ထုတ်လိုက်တဲ့အတွေ့ Winescape စာအုပ်ရေးသားတဲ့စာရေးဆရာမနန်စီလော်ဆန်ကပေါင်းမြက်ပင်တွေကိုနှုတ်ရင်းနဲ့အခုလိုပြောပါတယ်။
I think the future of the lawn as it is
လာမယ့်အခုကာလမှာမြက်ခင်းပြင်ထားကြတဲ့အနေအထားတွေဟာနောက်တစ်ချိန်မှာတော့မလိုအပ်တော့ပါဘူး
The Humane Gardener လို့လူသိများတဲ့စာရေးဆရာမနန်စီလော်ဆန်ဟာ Janet Cross နဲ့ညီအစ်မလေးဖြစ်ပါတယ် Cross တို့ဇုံတွဲဌာနမျိုးရင်းသစ်ပင်တွေမဆုံးရှုံးအောင်ထိန်းသိမ်းဖို့လဲသူ့စီကပဲစိတ်ကူးရခဲ့တာပါသူပိုင်အိမ်ယာကိုတဘာဝတရိษံလေးတွေအတွေ့နားကိုရ Oasis အဖြစ်လဲပြောင်းလဲထားပါတယ်ဖန်တီးထားတဲ့လူလုံးမြက်ခင်းတွေရဲ့အခန်းကဏ္ဍကရေရှည်မှာမဖြစ်နိုင်တော့ဘူးလို့လည်းသူကပြောပါတယ်
။ There's more than 40 million acres across the country of
နိုင်ငံတဝန်းလုံးမှာဆိုရင်တဘာဝမဟုတ်ပဲဖန်တီးထားတဲ့အိမ်ဝိုင်းတွေမှာရှိတဲ့မြက်ခင်းကဧကတန်ပေါင်း40ကျော်ပါတယ်။အဲ့ဒီမြက်ခင်းတွေဟာဆယ်မြောင်းတွေကနေရေအများကြီးပေးရတဲ့အပင်တွေထဲမှာနံပါတ်1နေရာမှာရှိပါတယ်။
အဲ့ဒီမြက်ခင်းတွေဟာတဘာဝတော်ရိုင်းတလေးဆန်တွေအတွက်ခိုကိုရလည်းမဖြစ်အစာအာဟာရလည်းမရပဲအလဟတာဖြစ်နေတဲ့အတွက်ဒက်ဇုံလို့တောင်ခေါ်ကြပါတယ်အခုဆိုရင်ကမ္ဘာတဝန်းမှာတလေးဆန်နဲ့အပင်မျိုးစိတ်ပေါင်းတသန်းဝန်းကျင်ဟာမျိုးတုံးပျောက်ကွယ်တော့မယ့်အခြေအနေကိုရင်ဆိုင်နေကြရပါတယ်သူတို့ရဲ့တဘာဝကျက်စားရာပတ်ဝန်းကျင်တွေကွဲပြောက်ကုန်လို့ဖြစ်တယ်လို့အစိုးရတွေကထုတ်ပြန်တဲ့အစိုးရခန်းစာတွေမှာဖော်ပြနေကြပါတယ်ဒီလိုအခြေအနေတွေကြောင့်ဇီဝမျိုးစုံမျိုးကွဲတွေကိုမြင့်တင်ပေးဖို့အတွက်အိမ်ပိုင်ရှင်တွေဟာမိမိတို့ရဲ့အိမ်ဝိုင်းတွေကနေရာတစ်စိတ်တစ်ပိုင်းလောက်ကိုတော်ရိုင်းတဘာဝအတွက်အထောက်အကူဖြစ်စေတဲ့ပုံစံကိုပြောင်းလဲလာလိမ့်မယ်လို့လည်းနန်စီလော်ဆင်ကမျှော်လင့်နေပါတယ
် We're thriving we don't getWe don't get bit, we don't
တာယာစီပင်နေပါတယ်အကိုက်ခံရတာပြားတုတ်ခံရတာမျိုးလည်းမရှိပါဘူးခြံထဲမှာရောအိမ်ထဲမှာလည်းကြွက်လည်းမရှိပါဘူးတားကောင်နဲ့မုတ်ဆိုးတရိษံနေကြဟန်ချက်ညီတဲ့ဂေဟဗေဒစနစ်ကြောင့်ကျမတို့မှာဒါမျိုးတွေမရှိပါဘူ
း Turf grass, green lawn, more
အစုံမရောဖန်တီးထားတဲ့မြက်ခင်းစိမ်းဟာကဘာကြီးရဲ့ကျမ်းမာရေးကိုယ့်ရဲ့ကလေးတွေကျမ်းမာရေးထက်ပိုအရေးကြီးသလားဆိုတာကိုမိခွန်းထုတ်ရမှာပါအလားပါနဲ့အရေးကြီးမှုပေါ်လူတွေရဲ့အမြင်တွေလည်းပြောင်းလဲကြဖို့လိုပါလိမ့်မယ်
တကယ်လက်တွေ့မှာဒီအတိုင်းသာဖန်တီးကြမယ်ဆိုရင်တော့လူတွေနဲ့တော်ရိုင်းတလေးဆန်တွေအတွေ့သဘာဝနားခိုရာတကူဖန်တီးကောင်းဖန်တီးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆွေမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်အရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတော်တာအရှင်များရှင် VOA American အတန်ရ2023ခုနှစ်ဇွန်လ15ရက်ဂျာတာပရင်းနေ့မနက်ခင်းစီစဉ်တွေကိုလိုင်းထိုမီတာ24.50 MHz ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့လူဒူးနဲ့ဂျမ်းမာရေးအားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံတို့ဟာယဉ်ကျေးမှုဒလိထုံးစံခြင်းနှိစက်ကြသလိုဆီယနာသိမ့်မှုမကြာခဏကျုံရဖုံခြင်းလည်းတူညီကြပါတယ်။ဒါပေမဲ့ဆီယနာသိမ့်မှုရဲ့ဒဏ်ကိုထိုင်းနိုင်ငံကပုံမှုခဏရင်ရှိပြီးမြန်မာနိုင်ငံကတော့အဖက်ဖက်မှာဆုတ်ယုတ်ကြဆင်းခဲ့ရပါတယ်။ဒီနိုင်ငံကြားဘလို့ကွာဟမှုတွေရှိနေပါသလဲ။အခုတစ်ပတ်အေရီတန်နဲ့ဆွေးနွေးခန်းအစီအစဉ်မှာကိုဝင်းခန့်မောင်ကဥကျော်စံတာနဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
မင်္ဂလာပါခုတစ်ပတ်ဒီ editor နဲ့ဆွေးနွေးခန်းစီစဉ်ရနေကြိုးစားပါတယ်ဒီတစ်ပတ်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့မေလကဒီမြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးသွားတာရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲမှာဒီ move forward လူငယ်တွေဦးဆောင်တဲ့ move forward party ကနိုင်ရသွားပါတယ်ဆိုတော့ဒီထိုင်းနိုင်ငံရဲ့ဒီမြန်မာအိန္ဒိယချင်းထိုင်းနိုင်ငံရဲ့အစဉ်လာပေါ့နော်ဒီနိုင်ငံရေးသမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်သူက2014ခုနှစ်ကနေကျွန်တော်အာနာတင်ထားတာနေအခုချိန်မှာဒီအယတားအစိုးရပြန်ပြီးတော့အဲရွေးကောက်ပွဲနဲ့ပြန်တက်လာတဲ့အခြေအနေထိပေါ့နော်ဆိုတော့ဒီအခြေအနေကိုကျွန်တော်တို့အဲပြန်လည်ပြီးတော့သုံးသပ်ကြည့်ကြပါမယ်ဆိုတော့ကျွန်တော်ပထမဆုံးမေးဖို့အနေနဲ့ဥကျော်သားလားခင်ဗျာဒီထိုင်းနဲ့မြန်မာမှာဒီအာနာတင်ထားခြင်းဟာဘယ်လိုကွာခြားခဲ့ပါလဲဆိုတော့မေးဖို့နဲ့ကျွန်တော်စကြင်ပါတယ
်အကြံဉာဏ်ကြည့်မယ်ဆိုရင်တော့ထိုင်းမှာအာနာတင်ပေမဲ့တိုင်းပြည်ဟာမြန်မာနိုင်ငံလောက်အရသာဆန်ရစုပြတ်သမသောဘောလေမြန်မာနိုင်ငံမှာစီးပွားရေးလူမှုရေးညာရေးစသဖြင့်အဖက်ဖက်ချုံကြသွားတယ်ဆိုတော့ထိုင်းမှာကြတော့အဲ့လိုမဖြစ်ဘူးဆိုတော့ထိုင်းစစ်တပ်ဟာအာဏာသိမ်းပေမဲ့စီးပွားရေးတို့အုပ်ချုပ်ရေးတို့ဝင်မဆွဲဘူးဆိုပြီးတော့အကြမ်းအဖျင်းပြောကြတယ်ဒါပေမဲ့ဒါမြန်မာပြည်ကစုတော်နဲ့ကြည်လာတာဖြစ်ပါတယ်တကယ်တော့တခြားနိုင်ငံတကာနဲ့ရှင်မယ်ဆိုရင်ထိုင်းလည်းပဲတော်သင့်စုပြတ်သက်သွားတာပါပဲစစ်တပ်အာဏာသိမ်းလိုက်တဲ့အခါမှာဆိုထိုင်းမှာကအဓိကဘာရှိလဲဆိုရင်ထိုင်းမှာစီးပွားရေးမပြတ်ဘူးစီးပွားရေးမှာအဓိက agriculture ရယ် production control လုပ်ငန်းရယ် supply လုပ်ငန်းရယ် service industry ရယ်ဝန်ဆောင်မှုလုပ်ငန်းဒီဟာတွေကိုမထိခိုက်ပါဘူးအဲကြောင့်ထိုင်းရဲ့နိုင်ငံရဲ့စီးပွားရေးဆက်လက်ပြီးတော့သွားနေလို့ယူဆပါတယ်သို့တော်လည်းပဲအဲ2014နောက်ပိုင်းအနာသိမ့်ပြီးတဲ့နောက်မှာစီးပွားရေးဖွံ့ဖြိုးမှုအကျဆင်းသွားပါတယ်အခုနောက်ဆုံး World Bank ရဲ့အချက်အလက်တွေကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးမှုက300ခန့်နှုန်းပဲရှိတယ်သူအိန္ဒိယဗီယက်နမ်နိုင်ငံမှာ600ခိုင်နှုန်းကနေ100ခိုင်နှုန်းထိတိုးတက်တာတွေ့ရပါတယ်ဆိုတော့မြန်မာပြည်နဲ့ဆိုင်ရင်တော့ထိုင်းမှာအာဏာသိမ်းတာစိတ်ဆုပ်ပြတ်သက်မသွားဘူးဟုတ်တယ်မြန်မာကပိုဆုပ်ပြတ်သက်သွားတယ်ဒါပေမဲ့တခြားနိုင်ငံတကာအတိုင်းအတာနဲ့ဆိုင်ရင်တော့ထိုင်းမှာလည်းပဲအာဏာသိမ်းရဲဆုပ်ပြတ်သက်သွားတယ်ရှိတယ်လို့ပြောမှဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်မှာလည်းဘာကြောင့်အဲ့လိုမဖြစ်နိုင်တာလဲဘောနော်ဒီစစ်တပ်အာဏာသိမ်းတာလည်းစစ်တပ်ပဲထိုင်းကလည်းစစ်တပ်ပဲမြန်မာကလည်းစစ်တပ်ပဲဆိုတော့အဲ့ဒီပုံမှာရောဒီအငယ်အမြင်ကိုတစ်ချက်ပြောပြပေးပါဦး
ဒါနဲ့တပိုင်းကြောင်ပြောမှာပါထိုင်းမှာကစစ်တပ်ရဲ့အခန့်ကဏ္ဍနဲ့မြန်မာစစ်တပ်အခန့်ကဏ္ဍကွာပါတယ်1932မှာထိုင်းနိုင်ငံမှာဘရင်သဲဥစမိုင်းဘရင်စစ်ကိုဖျောက်ချပြီးတော့ constitutional monarchy စီမင်းခံဘရင်စစ်ဆိုတာလုပ်လာပါတယ်အဲ့ဒီနောက်ပိုင်းမှာဘရင်စစ်ကိုအဓိကဖြစ်စေဖို့အတွက်ပြန်ပြီးတော့အင်အားဖြည့်လာတယ်အဲ့ဒီခါမှာစစ်တပ်ကဘရင်စစ်ကိုကောက်ွယ်ထိန်းသိမ်းသူဖြစ်နေအဲ့ဒီ role ကိုယူလာခဲ့တယ်ဆိုတော့ဘရင်ကိုတကယ်ဒါဖျားတပါလို့ပေါ့လေအဲ့လိုကိုယ်ကိုရအောင်ပြည်သူတွေကိုငယ်ငယ်ကစွန့်စင်တဲ့လူတွေစိတ်ထဲမှာအဲ့လိုဆွဲလာကြတယ်မြန်မာပြည်မှာကြတော့မြန်မာစစ်တပ်ဟာအဲ့လိုမဟုတ်ပါဘူးမြန်မာစစ်တပ်ဟာသူတို့အထက်မှာဘယ်သူမှမရှိဘူးအာဏာသိမ်းလိုက်ပြီးရင်သူပဲဘရင်ဖြစ်သွားတာပဲစစ်တပ်ရဲ့အကြီးအကဲပဲဆိုတော့ထိုင်းကစစ်တပ်ကတော့အဲ့လိုမဟုတ်ဘဲနဲ့ပြည်တွင်းပြဿနာတွေဖြစ်ခဲ့တယ်1950နောက်ပိုင်းမှာအဲ့ဒီဟာတွေကိုလည်းပဲဘရင်နဲ့စစ်တပ်နဲ့ပူတပ်ပြီးတော့ကာကွယ်ကြတယ်ဘရင်စစ်မပြတ်သုံးရေးအတွက်ဆိုပြီးတော့ထိုင်းကလှုပ်လာခဲ့ပါတယ်ဆိုတော့ထိုင်းမှာစစ်တပ်ရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံစစ်တပ်ရဲ့အခန့်ကဏ္ဍထက်ပိုပြီးတော့လူကြိုက်လက်ခံတယ်မြန်မာစစ်တပ်ကတော့ဘရင်စစ်ကိုအကြောင်းကြားစရာမရှိတော့တိုင်းပြည်ရဲ့လူညုံရေးအမျိုးသားလူညုံရေး National Security အရေးကြီးတဲ့ နောက်ပြီးတော့တောင်ကျမ်းမှုကိုကာကွယ်ထိန်းသိမ်းရမယ်အန္တရာယ်ပါညာဆိုတာအကြောင်းပြတယ်ပေါ့လေရေမဲရှာတယ်ပေါ့တချို့ကလည်းအဲ့လိုဖြစ်အောင်စစ်တပ်ကိုယ်တိုင်ကဖန်တီးထားတာအကြောင်းပြပြီးတော့သူကအနာတီမြင့်ရှင်လို့လုပ်တယ်လို့နိုင်ရှင်သုံးသပ်ကြတာရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးရင်စစ်တပ်ဟာလုံးလုံးအနာရှင်ဖြစ်သွားတယ်အတင်းပြောရင်ထိုင်းမှာတော့ဘီဇင်းစ်နစ်ရှိတဲ့အတွက်ကြောင့်နည်းနည်းပါးပါးခံတာရဲလို့ပြောရင်မှတ်မယ်မဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုတမိုင်းကြောင်းနဲ့ရှင်ပြီးတော့ဒါစစ်တပ်ချင်းဟိုဟိုရှင်းကြည့်အောင်เนาะဆိုတော့အခုဒီခေတ်ပေါ်ကာလမှာဒီစစ်တပ်ချင်းကိုမြန်မာစစ်တပ်နဲ့ထိုင်းစစ်တပ်နဲ့ရှင်းကြည့်ရအောင်ဘယ်လိုများ
ဟုတ်ကဲ့
ပြောလို့ရမယ
်စစ်တပ်ဆိုတာလက်နက်ရှိရဲ့အာဏာမဲ့တဲ့ငါတို့လုပ်ချင်တာလုပ်လို့ရမယ်ဆွဲ mentality ကရှိပါတယ်နှစ်နိုင်ငံလုံးမှာရှိပါတယ်ဒီထိုင်းစစ်တပ်နဲ့မြန်မာစစ်တပ်ကိုပညာရှင်တို့ကဘာပြောလဲဆိုတော့ predatory khaki capitalist uniform ထားတဲ့ khaki uniform ထားတဲ့အရင်းရှင်တွေဖြစ်တယ် predatory ဆိုတိုင်းပြည်စီးပွားရေးကိုချစ်ထုံကြအောင်သူတို့စားနေကြတာပဲဖြစ်တယ်တကယ်စီးပွားရေးလုပ်ချင်တဲ့တကယ်အရင်းရှင်ကြီးတွေဖြစ်ပါတယ်စီးပွားရေးလုပ်ငန်းကိုအဓိကလုပ်ကြတာနှစ်နိုင်ငံလုံးရဲ့စစ်တပ်တွေဟာဒီသဘောတည်းလုပ်နေကြတာဖြစ်ပါတယ်သူတို့ဟာသူတို့အာဏာကိုထိပါမယ်ဆိုရင်သူတို့လက်မခံနိုင်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍကိုသိပ်ပြီးတော့ minimize လုပ်လိုက်တယ် sideline ဘေးဖယ်လိုက်မယ်ဆိုရင်သူတို့လုပ်တယ်အခု taxin လက်ထက်မှာအာဏာသိမ်းတာပေါ့2006ခုနှစ်မှာသိနေလဲတက်ဆင်ကတိုင်းပြည်ရဲ့စီးပွားရေးကိုသူကိုယ်တိုင်ဖန်တီးနိုင်တဲ့ကျေလဲဖုံးချွေးကိုဒီခေတ်စကားနဲ့ပဲ populist politicians ပေါ့လူကြိုက်များအောင်လုပ်တယ်ဆိုတာလူမဲ့လုံးပေးတဲ့မဲဆွဲနေရမှာလဲပတ်စံတွေအများကြီးပေးပြီးတော့မဲဆွဲခဲ့ဆိုတာကြပ်မှုမှာဒါပြီးတော့ကျေလဲတွေမှာလူတယောက်ယောဂတစ်ခုကိုဘတ်သုံးဆယ်နဲ့ဆေးကုနိုင်အောင်လုပ်ပေးမယ်တခါယောတယောက်ထွက်ငွေထွက်ကုန်တစ်ခုစီးရမယ်ဆိုပြီးတော့ဒါဘောက်ငွေဘယ်နှစ်သန်းပေးတယ်ယောတိုင်းကိုအဲ့လိုမျိုးတွေဆိုတော့သိပ်ပြီးတော့လူကြိုက်များတဲ့ဟာလုတော့ကျေးလက်ပြည်သူတွေကအော်အရင်ကဘရင်က rural ရဲ့ဒါကျေးလက်ကိုထိုင်းကျေးလက်ရဲ့အဓိကကာကွယ်ဆောင်ချက်ဆို guardian of the rural Thai လို့ခေါ်တာပေါ့အဲ့လိုလုံနေတဲ့နေရာမှာ taxi ကသူလုံနိုင်တယ်ဆိုတော့ပြတော့ဘရင် state ကိုကဘေးဖက်လိုရောက်တယ်ဒါကိုစစ်တပ်ကလည်းမြင်လာတဲ့တရားသူ့ကိုဖယ်ချပြီးတော့အနာသိနေတာဖြစ်ပါတယ်ဆိုတော့ taxi ကိုဖယ်ချပြီးတော့အနာသိနေတဲ့ခါဘရင်ကိုယ်တိုင်ကအဲ့စစ်အနာသိမှုကိုတိမ်ဝင်သိမှပြုပေးခဲ့တာဖြစ်ပါတယ်ဆိုတော့သူတို့တို့ကအတော်လေးကွာတယ်လို့ပြောပါနိုင်မယ်မြန်မာစစ်တပ်ကထိုင်းစစ်တပ်ကဒီနေရာမှာသို့တော်လည်းပဲအာဏာကိုမတ်တဲ့နေရာမှာသူတို့ရဲ့နောက်ပြီးတော့ဗန္ဒာရေးစစ်တပ်ရဲ့အဆုံးစိတ်ကိုဖျက်တောက်ဖို့လုပ်တယ်အဲ့လိုမျိုးတွေကြတော့သူတို့ကလုံးဝလက်မခံနိုင်ဘူးအတူတူပဲဒီဟာကတော့သူတို့
ဟုတ်ကဲ့ဆိုတော့တစ်ဆက်တမ်းမှာပဲဒီဘီရင်စနစ်အကြောင်းပြောနေတယ်ခုနဟိုပြောတဲ့ထက်မှာလည်းပါပါတယ်ဟိုမြန်မာမှာကြတော့ကျွန်တော်ဘီရင်စနစ်မရှိနေဘူးဒီထိုင်းမှာဘီရင်စနစ်ရှိသေးတယ်ဆိုတော့ဒီထိုင်းရဲ့ဘီရင်စနစ်ကဒီဒီမိုကရေစီပေါ့နော်ထိုင်းမှာဒီမိုကရေစီထွန်ကားရေးအတွက်ကိုဘယ်လောက်အထောက်အကူဖြစ်တယ်လို့ထင်ပါလဲ
။အာတကယ်တော့ဘီရင်စနစ်ပေါ့လေဘီရင်ဆိုတာတူတယောက်တည်းအာဏာပိုင်တဲ့လူဆိုတော့ဒီမိုကရေစီနဲ့ဆက်ညင်ပဲပါပဲမူအဖြစ်ကတော့ဒါပေမဲ့ထိုင်းဘီရင်ကိုဘယ်လိုသုံးသပ်ကြလဲဆိုတော့ stabilizer stabilizing factor of the country တိုင်းပြည်ကိုတည်ငြိမ်အောင်ထိန်းတယ်သူကို sideline လောက်တော့သူမကြိုက်ဘူးဘင်းစစ်ကိုဘေးဖယ်ဖို့လောက်တော့တော့သူလည်းမကြိုက်ဘူးဘင်းစစ်ကိုကာကွယ်ရဆိုရဲစစ်တပ်ကလည်းမကြိုက်ဘူးသူတို့နှစ်ယောက်ကပူတွေပြီးတော့ကာကွယ်ကြမှာပဲဒါပေမဲ့စစ်တပ်လောက်တာလက်လွန်လာရင်တော့ဘင်းကစစ်မလုံးနဲ့တော်တော့ဆိုပြီးတော့လုပ်ပါတယ်ဥပမာဖြင့်1996လာအဲ့မှာအနာသိန်းကဆိုလို့ရှိရင်သူတို့နှစ်ယောက်လုံးကိုအဲစုချန္ဒာဘူဂျူဂျီစုချန္ဒာကိုလည်းခေါ်ပြီးတော့သူဆန္ဒပြတဲ့အဖွဲ့ဦးဆောင်တဲ့လူလည်းခေါ်ပြီးတော့သူ့ရဲ့ရှေ့မှာသူကဩဝါဒပြောပြီးတော့ပြန်လဲသိမြတ်စီတယ်။တကယ်တော့ဆန္ဒပြတဲ့လူကိုသူကအပြစ်ဖို့ပြီးတော့ပြောတာဖြစ်တယ်ဆိုပြီးတော့အထောက်အထားတွေကပေါ်ပြပါတယ်ဆိုတော့ဘင်းဟာသူ့ကိုဘေးဖယ်ဖို့ကြိုးစားတော့မကြိုက်ဘူး။ဒါပေမဲ့လည်းပဲတိုင်းပြည်ကိုတည်ငြိမ်အောင်အခြေအနေသိပ်ဆိုးမသွားအောင်တော့လုပ်တယ်လုပ်ပြတယ်ပေါ့လေ။အဲ့ဟာကတော့ကွာပါတယ်ဆိုတော့ဒီမိုကရေစီကိုကာကွယ်သူတော့မဟုတ်ဘူး။တိုင်းပြည်ကိုတည်ငြိမ်အောင်ထိန်းသိမ်းသူသာဖြစ်ပါတယ်။ဒါတော့သူလည်းပဲသဲဥဆံပိုင်းသဘောမျိုးနဲ့အုပ်ချုပ်နေတာဖြစ်တယ်။တိုင်းပြည်မှာအချမ်းသာဆုံးလူကဘင်းမှာပဲဘင်းရဲ့စီးပွားရေးဘယ်သူမှဝေဖန်လို့တိုင်းနိုင်ငံရဲ့ထူးခြားချက် Article 122ထင်တယ်အဲ့မှာ less majesty ဆိုတဲ့ဥပဒေရှိပါတယ်ဘင်းစနစ်ကိုစော်ကားပြီးတော့မပြောဘူးပုတ်ခတ်ပြီးပြောရင်ဟာရာဇဝတ်မှုမြောက်တယ်ထောင်နံပါတ်2ကြက်ခံမယ်ဆိုတာပြင်းထန်ပြဋ္ဌာန်းထားတယ်အခုထိလည်းပဲပြဋ္ဌာန်းထားစေပ
ါ
ဆိုတော့အခုရွေးကောက်ပွဲနိုင်လာဖို့လုပ်တာတော့မှအဲ့ကိစ္စကိုဝေဖန်ကြလို့မနေ့ဆောင်တင်းပြီးတော့သူတို့လုပ်လာတာဖြစ်ပါတယ်ဟုတ
်ကဲ့ဆိုတော့ဒီအထိကျွန်တော်တို့ခြုံပြောရမယ်ဆိုရင်ဒီမြန်မာမှာစစ်အာဏာသိမ်းမှုမျိုးဟာဒီထိုင်းလိုမျိုးဖြစ်လာကြအကြောင်းမရှိဘူးဆိုတော့သဘောပေါက်ရောက်တာပေါ့နော
်ဟုတ်ပါတယ်အဲ့လိုမဖြစ်လာဘူးကျွန်တော်စဉ်းစားတာ ဲ့လိုဖြစ်လာမဲ့အစားထိုင်းနိုင်ငံမှာတကယ်တော့အခုဘရင်စတိတ်ကိုကန့်ကွက်တဲ့လူတွေပုံများလာတယ်နောက်ပြီးလက်ရှိဘရင်ရာမာသတင်းပေါ့ဆယ်ကျင်မြောက်ရာမာသူအဖေကတော့ရာမာသနိုင်ကိုကျင်မြောက်ရာမာဘရင်အဲ့ဒီသူအဖေဆောက်သူကပေါ်ပြလာမဖြစ်ဘူးလူကြိုက်မများဘူးသူရဲ့သာဟိတဘာညာဆက်သဖြင့်ပေါ့လေအဲ့ဒါကိုသူကဝေဖန်ကြတယ်ဆိုတော့တစ်ချိန်မှာဘရင်စတိတ်ကိုပပျောက်သွားတယ်ဆိုရင်တောင်းစစ်တပ်နဲ့democracy အစွာ stabilizing that တည်ငြိမ်ထိန်းပေးလို့ရှိရပူပြီးအထိတ်လိုက်ပြင်းထန်လာမယ်လို့ထင်ပါတယ်အဲ့လိုဆိုရင်တနည်းအားဖြင့်မြန်မာပြည်ထိုင်းလိုဖြစ်မဲ့အစားထိုင်းနိုင်ငံရဲ့အာဏာသိမ်းမှုသည်မြန်မာလိုပုံစံမျိုးတော့ဖြစ်သွားနိုင်တယ်လို့ထင်တယ်ဒါဆိုမြင်လို့ပြောရကြမယ်ဒါမဲ့လေအင်ဒိုနီးရှားမှာကြတော့စစ်တပ်မှာဒါပိုချိုကြီးဆူဟာတိုကပြန်ပြီးနောက်ဆုတ်သွားပြီးတော့သူရဲ့ဟိုအဘီဘီကိုလာဒုတိယတင်ပြခဲ့ပြီးရနောက်စစ်တပ်တဖြည်းဖြည်းဆုတ်သွားတာတွေ့တယ်ဆိုတော့အဲ့လည်းလည်းဖြစ်ကောင်းဖြစ်နေတယ်သို့သော်အင်ဒိုနီးရှားဒီမိုကရေစီကလည်း perfect လို့မပြောကြပါဘူ
း
လူခွေးတွေဘာတွေမှအများကြီးအားနေတာရှိပါသေးတယ
်မြန်မာနိုင်ငံကြီးနဲ့လည်းပြန်ပြီးတော့အချိန်ကြီးအောင်ပါဆိုတော့အခုတိုင်းမှာဝန်ကြီးချုပ်ဖြစ်လာနိုင်ခြေရှိရယ်ပေါ့နော်ဒီ move forward party ကပါတီကောင်းဆောင်ပြီး Peter Linger Red ကနေပြီးတော့ဒီမြန်မာနိုင်ငံတည်ငြိမ်ရေးကိုသူစောင့်ကြည့်ပေးနိုင်တယ်ဒီအတွက်အာဆီယံလမ်းညွှန်ပေးနိုင်တယ်ဆိုတာတွေကိုသူကပြောတာကိုလည်းကျွန်တော်ကြားရပါတယ်ဆိုတော့ဒီပုံမှာရောဥကျော်သန္တာအနေနဲ့ဘယ်လိုသဘောရပါလဲ
အာကဲညီမကြီးကိုတည်ငြိမ်အောင်လုပ်မဲ့အစားခင်ဗျားတို့တိုင်းပြည်ကိုပဲခင်ဗျားတည်ငြိမ်အောင်လုပ်ပါဦးဗျာခင်ဗျားအာဏာရအောင်တကယ်ခိုင်မာတဲ့အစိုးရဖွဲ့ထံကိုပဲကြိုးစားပါအောင်လို့ပြောမှလို့ဖြစ်နေပါတယ်တကယ်တော့အာဆီယံနိုင်ငံတွေမှာထိုင်းဟာမြန်မာနဲ့အရင်းအမြစ်ဆုံးနိုင်ငံဖြစ်ပါတယ်သူကစစ်တပ်ကိုနည်းနည်းဖိစံတဲ့သဘောရှိရဲ့အင်အားစုဖြစ်တယ်။မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံအင်မတန်ရင်းနှီးတာသူကဆိုသူအစိုးရတက်လာတာကိုတော့သူသာတကယ်လို့အစိုးရဖျက်ဖြစ်ခဲ့မယ်ဆိုရင်မြန်မာစစ်တပ်ကပျော်ရွှင်ပါမလားဆိုတော့မှသိပ်ပဝင်ကြပါမလားကြိုက်ပါမလားဆိုတော့ပြောစရာဖြစ်ပါတယ်။သူကအဲ့လိုပြောတယ်မြန်မာနိုင်ငံတည်ငြိမ်ရေးအတွက်ငါတို့ကူညီနိုင်တယ်ဘာညာပြောတယ်ပြီးတဲ့မကြခင်မှာပဲမြန်မာစစ်ကောင်စီကဒုတိယအကြီးအကဲကလည်းပဲနေဆက်ဒေသကိုသူတက်တွေကိုညွှန်ကြားရလို့တည်ငြိမ်ရရှိပါတယ
်
။အာမင်းတို့ထိုင်းနိုင်ငံကိုအတိအကျထားပြီးသတိထားကြ။ဘာညာလောက်အနိုင်ဆိုပြီးသူကသတိနဲ့ပြန်ပြီးတုံ့ပြန်ထားရလို့တည်ငြိမ်တယ်ကျွန်တော်ကြားပါတယ်ဆိုတော့မြန်မာနိုင်ငံအရေးကိုသူကဆောင်ကျဉ်ပေးနိုင်တယ်ဆိုတာကတော့အဲစိတ်ဖြစ်နိုင်တဲ့အကြလို့တော့ကျွန်တော်မမျှော်လင့်ပါဘူးခင်ဗျာ
။ဟုတ်ကဲ့အခုလိုဒီထိုင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်စစ်တပ်ရရောဒီဘရင်စနစ်တွေအခုနောက်ဆုံးရွေးကောက်ခံပါတီနဲ့မြန်မာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့အခုလိုအငယ်ဦးကျော်သန်သားရဲ့ဒီအမြင်တွေကိုသိခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဝန်တော်ပါခင်ဗျ
ဟုတ်ကဲ့
ကိုဝင်းခမောင်နဲ့ဦးကျော်သန်သားတို့ဆွေးနွေးတင်ပြခဲ့တဲ့ editor နဲ့ဆွေးနွေးခန်းကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်ဒီသတင်းပတ်မှာတော့သွေးတွင်တကြားတဲ့စစ်ဆေးဖို့ HPA1C စစ်ဆေးဖို့တွေဘာလို့လိုအပ်တယ်လဲဆိုတာကိုကြည့်ကြရမှာပါစီးချိုသွေးချိုကုသတဲ့နေရာမှာအထူးအရေးကြီးပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်ရှင
်စီးချိုယောဂကိုတတ်မှတ်ကုသတဲ့နေရာမှာသွေးတွင်းတကြားတဲ့ပမာဏကိုစနစ်တကျတိုင်းတာဖို့လိုအပ်ပါတယ်။ခန္ဓာကိုယ်ထဲမှာနေစင်တဲ့အမျှပြောင်းလဲနေတဲ့သွေးတွင်းတကျတဲ့ပမာဏကိုတိုင်းတာတာအပြင်အပြောင်းလဲနေတဲ့ HbA1c တက်တွေကိုပါတိုင်းတာနိုင်ခဲ့ပေဆိုရင်စီးချိုသွေးချိုယောဂကိုထိန်းသိမ်းကုသတဲ့နေရာမှာအကျိုးကျေးဇူးများစေနိုင်တယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
အဲ့တော့စီးချိုယောဂဟာသွေးရောယောဂလိုပဲကျွန်တော်တို့ကသွေးထဲမှာတကြားတက်ကိုတိုင်းတာပြီးကုသတဲ့နည်းရှိပါတယ်။ဒါကြောင့်မို့ဒီသွေးတကြားတက်တိုင်းတာတဲ့အခါမှာတိကျဖို့လိုပါတယ်။အဲ့ဒီအခါမှာဆရာတို့ကသွေးချိုဓာတ်ကလည်းခန္ဓာကိုယ်ထဲမှာအချိန်နဲ့မျှပြောင်းနေတယ်။ပြောင်းနေတဲ့အခါမှာဆရာတို့ကအပြောင်းလဲနေတဲ့သွေးစစ်ဆေးခြင်း HbA1c ဆိုတဲ့ဒီစစ်ဆေးမှုနဲ့ဆရာတို့ကဒီစီးချိုထိန်းသိမ်းမှုကောင်းမကောင်းဆိုပြီးစစ်ဆေးတာလည်းရှိပါတယ
်။ HbA1c စမ်းသက်စစ်ဆေးခြင်းနည်းလမ်းဟာနေ့စဉ်စမ်းသက်စစ်ဆေးစရာမလိုတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ HbA1c စမ်းသက်စစ်ဆေးခြင်းနည်းလမ်းကိုဘယ်နှလားတစ်ခါပြုလုပ်တင်လဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။ဒါတော့၃လတစ်ခါမိမိရဲ့ဆရာဝန်ကနေစစ်ဆေးခိုင်းမှာဖြစ်ပါတယ်။ဆိုတော့ဒီပေါ်မှာမူတည်ပြီးတော့ရလာတဲ့ရလတ်ပေါ်မူတည်ပြီးဆရာတို့ကစီးချိုထိန်းသိမ်းမှုကောင်းတယ်မကောင်းဘူးဆုံးဖြတ်တယ်။နောက်ခုတုံးတွေကိုပြန်လဲစစ်ဆေးတယ်။အစားအသောက်တွေစစ်ဆေးပြီးတော့သူ့ရဲ့အချိုဓာတ်ကိုစမ်းမှန်ဖောင်တင်းမှရရှိအောင်ဆရာဝန်ကထိန်းပြီးရတာရှိပါတယ်။
နေရဒေတာဝေးချေးအခြေအနေစတဲ့အကြောင်းမျိုးမျိုးကြောင့် HbA1c စံသက်စစ်ဆေးမှုပြုလုပ်ဖို့မလွယ်ကူတဲ့သူတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးမှာဘလို့နည်းလမ်းနေတဲ့ HbA1c ပမာဏခန့်မှန်းတက်ချက်နိုင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
နေမာလီတဲ့လူတွေအနေနဲ့ HbA1c စစ်ဆေးဖို့အတွက်အခက်အခဲရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစာစားပြီး2နာရီမှရှိတဲ့မိမိရဲ့အချိုဓာတ်ကိုမှတ်တမ်းတင်ထားမယ်ဆိုရင်ဆရာဝန်အနေနဲ့ဒါကိုကြည့်ပြီးမှတ်တမ်းမှန်းဆလို့ရပါတယ်เนาะအကယ်၍200အောက်မှာပဲရှိမယ်ဆိုလို့ရှိရင်ဒီ average estimated average glucose လို့ခေါ်ပါတယ်အဲ့ဒါဒီဘယ်ချိန်တိုင်းတိုင်းဆရာတို့စားစားပြီး2နာရီမှ200အောက်မှာပဲရှိတယ်ဆိုလို့ရှိရင်သူ့ရဲ့3လတစ်ခါစစ်ဆေးမယ် HbA1c ဒီ9ရာခိုင်နှုန်းပတ်ဝန်းကျင်လောက်เนาะရှိမယ်လို့မှန်းဆတယ်ဒါဆိုရင်နောက်ဆက်တွဲပြဿနာကြီးကင်းမှာဖြစ်ပါတယ်အဲ့တော့စားပြီး2နာရီမှတစ်ချိန်လုံး200အောက်မှာတစ်ခါမှမရောက်ခဲ့ဘူး200ထက်မှာပဲရှိတဲ့သူတယောက်အနေနဲ့ဆိုရင်တော့3လတစ်ခါစစ်ဆေးတဲ့ HbA1c မှာ9ထက်များနေမယ်စီးကျူရဲ့နောက်ဆက်တွဲတွေကိုခံစားပြီးတော့အသက်ဆုံးရှုံးတဲ့အထိဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့စီးကျူလူနာတွေအနေနဲ့ကလည်းကိုယ့်ရဲ့အချိုဓာတ်ဘယ်လောက်ထိထားရမယ်ဆိုတဲ့ target ကိုလည်းသိဖို့လိုတယ်အချိုဓာတ်ထိန်းသိမ်းမှုကောင်းမကောင်းစစ်ဆေးတဲ့ HbA1c ရဲ့ဂဏန်းတွေကိုလည်းသိရှိဖို့လိုအပ်ပါတယ်
ကမ္ဘာပေါ်မှာအသေးပြောက်အများဆုံးယောဂါတွေကနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါနှစ်မျိုးဟာစီးကျူယောဂါ၊သွေးတိုးယောဂါတွေနဲ့ဆက်စပ်မှုရှိနေတာကိုတွေ့ရပါတယ်။စီးကျူယောဂါနဲ့သွေးတိုးယောဂါတွေကိုစနစ်တကျတိုင်းတာစစ်ဆေးကုသပေးထားမယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါတွေကိုကာကွယ်ရရောက်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။သွေးတိုးယောဂါနဲ့စီးကျူယောဂါနှစ်ခုဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာအသေးပြောက်အများဆုံးဖြစ်စေတဲ့ယောဂါတွေနဲ့တွဲဖက်ပြီးဖြစ်စေတဲ့အခြေခံအကြောင်းတရားကြီးပဲဖြစ်ပါတယ်။အဲ့တော့ဒီသွေးတိုးယောစီးကျူယောဂါယောဟာသွေးစစ်ဆေးခြင်းသွေးပေါင်ခြင်းတိုင်းတာခြင်းမှတပါမပြောနိုင်ပါဘူးဒါကြောင့်မလို့အသက်30မြည်သူမဆိုဒီသွေးပေါင်ခြင်းတိုင်းတာခြင်းစီးကျုပ်စစ်ဆေးခြင်းနဲ့เนาะစီးကျုပ်အကျိုးကာလဆိုတဲ့အခြေအနေလေးတစ်ခုကိုပါသိရှိပြီးတော့ဆရာဝန်နေနဲ့စနစ်တကျကုသမှုခံယူမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာအသေးအပြောက်အများဆုံးဖြစ်တဲ့ရောဂါကြီးနှစ်ခုကြောင့်မိမိကိုယ်တိုင်ဒေဆုံးမှုကနေရောကြသွားနိုင်မှာပဲဖြစ်ပါတယ်ဒါကြောင့်မလို့သွေးရောရောဂါရှိသူစီးကျုပ်ရောဂါရှိသူမှန်သမျှဒီမိမိရဲ့ဆရာဝန်နဲ့စနစ်တကျတိုင်မရပါမယ်သွေးတို့တစ်ခုတည်းကုလို့လည်းမရဘူးစီးကျုပ်တစ်ခုလည်းကုလို့လည်းမရပါဘူးသွေးတွင်းစီများခြင်းကိုစစ်ဆေးပြီးလဲကုသပါမယ်ဒါဒီဆေးဝါးကုသတာပါเนาะဆေးဝါးမဟုတ်တဲ့ကုသတဲ့မိမိကိုယ်တိုင်လိုအပ်မဲ့အလုပ်တွေကပိုရေးကြီးပါတယ်ဒါဒီအစားအသောက်မှာအစီအချိုဆောင်ရှားခြင်းအငန်လျှော့မယ်နောက်တစ်ခါအသီးရွက်သီးနှံပိုစားမယ်လမ်းလျှောက်ပေးမယ်နောက်တစ်ခါစိတ်ရေးထားပြီးတော့စိတ်ဖြည့်ဆည်းမှုလျှော့ချမယ်ဒီနည်းတွေနဲ့နှစ်ခုပူးပေါင်းကုသမှသာလျှင်ထိရောက်အောင်မြင်ပြီးတော့သွေးတို့စီးကျုပ်ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်
သွေးတင်းတကြားတဲ့ပမာဏကိုစံသက်စစ်ဆေးတာနဲ့ HbA1c စံသက်စစ်ဆေးတာတွေကိုနီးစနစ်မမှန်လှုပ်ဆောင်ပေးနိုင်ခဲ့ပေဆိုရင်စီးကျူသွေးကြောယောဂါကိုကုသတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါလေကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူထုနဲ့ချမ်းမာရေးသတင်းပတ်စဉ်ခဏကိုနားဆင်ချစ်ရှုခဲ့ကြရတာဖြစ်ပါလေရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ခဏတွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့သတင်းပတ်ဆင်ခဏတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ဆာဗီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာပြင်သစ် Open ကိုဘိုးဆွဲပြီး Grand Slam ကို23ချိန်နဲ့အမျိုးသားဘက်မှအများဆုံး3ချိန်တင်လိုက်ပါတယ်ဥရောပ Champion League ဘောလုံးပြိုင်ပွဲမှာတော့ Manchester City အသင်းဘိုးဆွဲပြီးတစ်နှစ်အတွင်းဖလားသုံးလုံးရသွားပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Manchester City အသင်းကတော့ဥရောပ Champions League ကိုဘိုးဆွဲပြီးတော့ Treble လို့ခေါ်တဲ့အရာဒီထဲမှာအလားသုံးလုံးကိုရှားသွားခဲ့ပါတယ်ဖိုင်နယ်ကိုစနေနေ့ကတူရကီနိုင်ငံ Istanbul မြို့မှာကစားကြတာမှာ Manchester City အသင်းက Inter Milan ကိုတကောကိုမရှိနဲ့နိုင်ပြီးတော့ဥရောပ Champions League ဖလားကိုဘိုးဆွဲသွားခဲ့ပါတယ်ဒါဟာ Manchester City အသင်းအတွက်တော့ဥရောပ Champions League ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်မက်ဆီဒီအတွက်ဂိုးကိုတော့စိန်ကွဲလက်လူရိုဒရီဂိုက68မိနစ်မှာတွင်းပေးခဲ့တာဖြစ်ပါတယ်မက်ဆီဒီအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်1999ခုနှစ်တုန်းကမန်ချက်စတာယူနိုက်တက်အသင်းရခဲ့တယ်လို့မျိုးပရီးမီးယားလိဂ် FA ဖလားနဲ့ချန်ပီယံလိဂ်ဖလားသုံးလုံးကိုရပြီးတော့ Treble လို့ခေါ်တဲ့တရားစီထဲမှာဖလားသုံးလုံးရသွားခဲ့ပါတယ်ချန်ပီယံလိဂ်ကိုနိုင်ရတဲ့ပတ်သက်ပြီးမက်ဆီဒီနီးပြဂွာဒီယိုလာကတော့
It was our year but in the past don't do it of course very incredible satisfied for the
အရင်တော့ကမဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါ
အခုလို Champion League ကိုအနိုင်ရပြီးအသင်းအတွက်ဖလား၃လုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ Champion League ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာ Premier League ၅ကြိမ် FA ဖလား၂ကြိမ် Carabao ဖလား၄ကြိမ်နဲ့ Community တိုင်းတွေရတာကိုပါအတိအမှတ်ပြစ်သလိုခံစားရပါတယ်။အကောင်းဆုံးအသင်းတွေတဲကတည်င်းဖြစ်ဖို့အတွက်ဥရောပမှာဘူဆွဲဖို့လိုပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။အင်တာအသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တက်ကစားသလိုကစားပုံကလည်းတကယ်ကောင်းပါတယ်။ဒါပေမဲ့တခါတရံတော့အခုလိုကံကောင်းဖို့လည်းလိုပါတယ်။အရင်တုန်းကစပါးနဲ့ကစားတဲ့ပွဲတွေ၊ချယ်ဆီနဲ့ကစားတဲ့ဖိုင်နယ်ပွဲတွေမှာတော့ကံသိပ်မကောင်းခဲ့ပဲဒီနေ့ကတော့ကံတရားကလည်းကျွန်တော်တို့ဘက်မှာရှိခဲ့တာပါ။အင်တာအသင်းကိုအနိုင်ရဖို့ခက်ပါတယ်။5-2ကစားကွက်ကအရန်ရှုပ်ထွေးပါတယ်ဒါပေမဲ့အင်တာအသင်းကိုရောဒီပွဲမှာနိုင်အောင်ကစားနိုင်တဲ့ကျွန်တော်ရဲ့ကစားသမားတွေကိုတကယ့်ကိုချီးကျူးပါတယ
်မန်စီးတီးအသင်းဟာတနင်္ဂနွေနေ့ကတော့တူရကီနိုင်ငံကနေမန်ချက်စတာမြို့ကိုပြန်ရောက်လာခဲ့ပြီးတော့တနင်္လာနေ့မှာတော့မန်ချက်စတာမြို့မှာလက်လယ်အောင်ပွဲခံခဲ့ပါတယ်မန်စီးတီးနဲ့အင်တာမီလန်တို့ရဲ့ပွဲနဲ့ပတ်သက်ပြီးတော့ဒီမြန်မာဘက်မှာနှစ်ပေါင်းများစွာအားကစားအစီအစဉ်တွေကိုတင်ဆက်ပြီးတော့အငြင်းစားယူသွားခဲ့တဲ့ဦးဝဲအောင်ရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကျွန်တော်မြင်တာကတော့အားလုံးကအဲ့ဒီလိုမန်စီးတီးပဲအလွယ်တကူနိုင်ပဲဂိုးလည်းတော်တော်များများရမယ်လို့ထင်ပါတယ်။ကျွန်တော်ကိုယ်တိုင်ကလည်းပဲမန်စီးတီးကိုသဘောကျတယ်အားပေးတယ်နိုင်စေချင်တယ်အားပေးတဲ့လူကြောင့်ဖြစ်လို့အဲ့ဒါလိုပဲထင်တယ်။တကယ်တော့ပွဲကိုကြည့်လိုက်တဲ့အခါကျတော့ပွဲကိုကြည့်ကြည့်ချင်းမှကိုအတော်ကိုထိတ်လန့်သွားစရာအကောင်းလောက်အောင်အင်တာမီလန်ကခြေစုံပြနိုင်တော့ဘလောက်ကြီးများဖြစ်တယ်ဆိုလို့ရှိရင်ကအင်တာမီလန်ရဲ့ကစားကွက်ထဲမှာမန်စီးတီးကဘလုံးမှဘလုံးကိုတည်လို့မရပဲနဲ့ရုပ်ပြက်ဆင်းပြက်ဖြစ်လို့တည်လို့ပြောမယ်ဆိုရင်တော့ပြောလောက်အောင်အခြေလေးစိုးနေတာကိုတွေ့ရပါတယ်စီးတီးကဝေအများကြီးသုံးနိုင်တယ်ဖက်ဖက်ကပလာတယ်အင်တာမီလန်ကတော့အဲ့ဒီလိုပတ်တယ်မှနေပေမဲ့လို့ကဘလုံးတင်နှစ်ပင်းရှင်ပြိုင်ကစားတဲ့အခါမှာစိတ်ဓာတ်တို့အင်တိုက်အားတိုက်တို့ဆိုတာကအိမ်မှန်လည်းအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုက underdog လို့ခေါ်တဲ့ဒီအသင်းကအများအားဖြင့်သူတို့က do or die ပေါ့လေနော်အပင်လဲအိတ်တို့ဖာပေါ့စူးစားကစားတဲ့ဆိုတဲ့အစင်လာအဲ့ဒီစိတ်ဓာတ်မျိုးကလည်းရှိပါတယ်အဲ့တော့မန်စီးတီးကပေါ့လို့လားပါလားဆိုတာတော့မပြောနိုင်ဘူးဒါပေမဲ့လို့ခုနပြောသလိုနောက်ဆုံးပွဲပြီးတဲ့အချိန်ကျတဲ့အခါတော့မှအော်မန်စီးတီးနိုင်ပါသလားဆိုတာမျိုးပြောလို့ရတယ်အဲ့ဒါလို့ကျွန်တော်မြင်ပါတယ
်ဒီဘက်မှာအင်တာမီလန်အသင်းဟာအများမျောလင့်ထားတာပို့ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့မန်စီးတီးအသင်းကိုလည်းအချိန်ချင်းချင်းကြောက်နိုင်ခဲ့ပြီမဲ့နောက်ဆုံးမှာတော့မန်စီးတီးကပဲအနိုင်ရပြီးတော့အင်တာအသင်းချုံးသွားခဲ့တာပါဒီဘက်မှာအင်တာအသင်းဘယ်လိုလိုအပ်ချက်တွေရှိသွားခဲ့တာပါလဲ
ဘောလုံးပွဲကိုကျွန်တော်တို့ခန့်ငင်ငယ်ပေါ့လေနော်ညီမအတန်ကနေပြီးတော့ဘောလုံးပွဲအတန်ထွက်တဲ့အခါမှာဦးဝင်းမြင့်ကအာဘောလုံးဝင်တော့လို့ဗျာကန်ကောင်းလို့ကန်ကောင်းလို့အမလီစီစီလေးလို့ပြောတဲ့အခါမှာဘောလုံးမှာကန်ဆိုတာရှိသလားဆိုပြီးသူညင်းခဲ့ဘူးအခုအင်တာမီလန်ကိုကြည့်တဲ့အခါမှာလည်းပဲကျွန်တော်အဲ့ဒါလေးကောင်းတော့မှပြန်ပြီးပေါ်လာပါတယ်တကယ်တော့လည်းပဲဘောလုံးမှာ good luck ဆိုတာလည်းရှိပါတယ်နောက်တစ်ခုကဘောလုံးအကြောင်းရေးတဲ့စောင်းမတွေမှာလည်းပဲ David Luckကန်နတ်သမီးပြပကနေတယ်ဆိုတာမျိုးနဲ့ရေးလို့ရှိပါလေအဲ့ဒီတော့ကအင်တာမီလန်ဒီပွဲမှာရှုံးတာကတော့ကသူတို့ကတော့အဲ့ဒီလိုပဲဂိုးနတ်သမီးကသူတို့ကကန်ခေလို့သာရှုံးသွားတယ်လို့ပြောမဲ့သူလည်းပြောလို့ရပါလေဥပမာဆိုကြပါစို့အင်တာမီလန်ကမာတီနက်မန်စီးတီးဂိုးပေါက်လာမှရလိုက်တဲ့ဘောလုံးကတကယ်လို့သာသူကသူ့ဘာသူကမသွင်းမနဲ့အင်တာမီလန်ဘောလုံးမှာတယောက်ယောက်စီကိုထိုးပေးလိုက်လို့ရှိရင်ဒီပွဲမှာအင်တာမီလန်ကလည်းကိုရသွားနိုင်ရှိပါတယ်အဲ့ဒီတော့ကဘောလုံးပွဲတစ်ပွဲမှာဝင်စင်းတဲ့ဂိုးမဝင်ဘူးရစင်းတဲ့ဂိုးမရဘူးဆိုတာတွေကအများကြီးရှိတဲ့ခါကျတော့အင်တာမီလန်ကလည်းပဲအဲ့ဒီလိုပဲဂိုးကန်ခေပြီးတော့သာဒီပွဲမှာရှုံးသွားတယ်လို့သတ်လို့ရပါတယ်
တင်းစ်တိုင်ပွဲတွေမှာတော့နိုဗက်ဂျိုကိုဗစ်ကတော့ပြည့်ပြည့် open ကိုအနိုင်ရပြီးတော့ grand slam ကိုလည်း23ချိန်နဲ့မြူသားတွေဘက်မှာအများဆုံးရတဲ့သူဖြစ်စံချိန်တင်လိုက်ပါပြီပြည့်ပြည့် open မြူသားတို့ရဲ့ final ကိုတင်းစ်ကိုနေနေ့ကကစားကြတာမှာဂျိုကိုဗစ်နဲ့နော်ဝေးကကက်စပါရူတို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-6-6-3-9နဲ့3ပွဲပြည့်နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ပြည့်ပြည့် open ကိုအနိုင်ရပြီးတော့ grand slam champion စုကို23ချိန်နဲ့မြူသားဘက်မှာစံချိန်တင်အများဆုံးအနိုင်ရတယ်ပတ်သက်ပြီးဂျိုကိုဗစ်ပြောတာကတော့
one of the biggest ones of course
ဒါကအကြီးမားဆုံးအောင်မြင်မှုတွေကတစ်ခုပါဒီပြိုင်ပွဲကိုဝင်တဲ့အချိန်မှာရောပြီးတော့ပွဲကစားတဲ့အချိန်တွေအထူးသဖြင့်တော့ဒီနေ့ကစားတဲ့အချိန်မှာသမိုင်းဆန်ကြိမ်ဆိုတာကြီးရှိနေတယ်ဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျန်တဲ့ပွဲတွေမှာလိုပဲပွဲကိုအနိုင်ရဖို့ပဲအာရုံစိုက်ပြီးအကောင်းဆုံးဖြစ်အောင်ပြင်ဆင်ခဲ့ပါတယ်ကျွန်တော်ရဲ့အဖွဲ့ကကျွန်တော်ကိုပွဲကိုအာရုံစူးစိုက်ပြီးအကောင်းဆုံးကစားနိုင်အောင်ပြင်ဆင်ပေးခဲ့ပါတယ်နောက်ဆုံး root ရိုက်ချက်အပြင်ထွက်သွားတဲ့အချိန်ကြမှာစိတ်ကိုလျှော့ချလိုက်နိုင်ပြီးပျော်မိပါတယ်။အခုလိုအနိုင်ရပြီးအများဆုံးအဖြစ်စံချိန်တင်နိုင်ခဲ့တဲ့အတွက်အရန်ပျော်ပြီးအရန်လည်းဂုဏ်ယူပါတယ
်။ Djokovic အတော့ဒေါက်တာကပြင်သစ် Open ကို3ချိန်မြောက်ပိုဆွဲတာဖြစ်ပါတယ်။ Djokovic ဟာ Australian Open ကို10ချိန်၊ Wimbledon ကို9ချိန်၊ပြင်သစ်နဲ့ American Open တွေကို3ချိန်စီပိုဆွဲထားတာဖြစ်ပါတယ်။ဒါကြောင့်သူဟာတင်းနစ်ပြိုင်ပွဲတွေမှာကြီးလေးကြီးလို့ခေါ်တဲ့Grand Slam ပြိုင်ပွဲအတိုင်းကိုအနည်းဆုံး3ချိန်စီပိုဆွဲမှုတဲ့ပထမဆုံးလူလည်းဖြစ်ပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ဘက်မှာတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တက် Igor Swiatek ကအနိုင်ရပြီးတော့ပြင်သစ် Open ကို3ချိန်မြောက်ပိုဆွဲသွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့ကကစားရမှာတော့ Igor Swiatek က Czech နိုင်ငံက Carolina Muchova ကို 6-5-6-4 နဲ့အကျိတ်နဲ့ကစားပြီးတော့အနိုင်ရသွားခဲ့တာပါ။ဒါဟာ2008ခုနှစ်က Justin Henin နောက်ပိုင်းမှာတော့အမျိုးသမီးတွေဘက်မှာပထမဆုံးအချိန်ဒီလိုဘက်ကိုတနည်းသက်တိုက်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ
်။ကိုရန်နိုင်ရဲ့အားကစားအစီအစဉ်မှာရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခဏတွေရေဒီယိုရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့ကိုဇော်မိုးကျော်ကသတင်းအချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်။
ကမ္ဘာပေါ်မှာစစ်ပွဲတွေမြန်မာနှိပ်စက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရာသီဥတုပြောင်းလဲမှုတန်တွေကြောင့်ပြီးခဲ့တဲ့2022ခုနှစ်အတွင်းအိုးဝင်ဆွတ်ခွာထွက်ပြေးရသူပေါင်း108သန်းကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဗဟုသုတေမှာအစီအကံထုတ်ပြန်ခဲ့ပါတယ်ဒီအရေအတွက်ဟာပြီးခဲ့တဲ့နှစ်ကထက်19သန်းကျော်တိုးလာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလည်းစုစုပေါင်းပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 1.8 သန်းလောက်ရှိသွားပြီလို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ယူကရိန်းတောင်ပိုင်းအော်ဒစာကိုရုရှားကမစ်ဆိုင်းဒုံးလက်နက်တွေနဲ့ဗိုလ်ထုနေကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဆိတ်ဆုံးပြီး73ဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါအပြင်ယူကရိန်းအရှေ့မြောက်ဒေသဆူမီမှာလည်းပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။အခုလိုချိန်မှာပဲရုရှားနိုင်ငံကပေးပို့လာတဲ့နည်းပြအမြောက်နျူကလ িয়ার ထိပ်ပုဒ်တဒုံးလက်နက်တွေကိုစတင်လက်ခံရရှိနေပြီလို့ဘယ်လာရုစ်သမ္မတအလက်ဇန်းဒါလူရှင်ကိုကဗော်ဒဟူးနေမှာပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံဂျာယဝင်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်တောက်ချာနေမှာတရုတ်နိုင်ငံကိုသွားရောက်ဖို့ရှိပါတယ်။2018ခုနှစ်အနောက်ပိုင်းအမေရိကန်နိုင်ငံဂျာယဝင်ကြီးတူရဲ့ပထမဆုံးတရုတ်ပြည်ခီးစဉ်ဖြစ်လာမယ့်ဘလင်ကင်ရဲ့ခီးစဉ်မှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်စေဖို့ဖွင့်ပွင့်လင်းလင်းဆွေးနွေးဖို့ဆက်သွယ်ရေးလမ်းကြောင်းတွေထိန်းသိမ်းထားရေးဆွေးနွေးကြမယ်လို့အမေရိကန်နိုင်ငံဂျာယဝင်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာထားပါတယ်။ပါလက်စတိုင်းသမ္မတမိုဟာမက်အဘစ်ဟာတရုတ်ပြည်ကိုရောက်ရှိနေပြီးတရုတ်အနေနဲ့ပါလက်စတိုင်းနဲ့မဟာဗျူဟာမြောက်အဖြစ်မဟာမိတ်အဖြစ်ဆက်ဆံထူထောင်သွားမယ်လို့တရုတ်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်အခုလိုကြေညာတာကအမေရိကန်နဲ့ပြိုင်ဆိုင်တဲ့အရှိအလဲပိုင်းတွင်တရုတ်ရဲ့ခြေလှမ်းတလန်းလှမ်းလိုက်တာဖြစ်ပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်မိုးကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanno နဲ့ Zubair Etiep တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လှိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်ကြီးထိုက်ပ
This program has come to you from the Voice of America, Washington.